Welcome to the Voice of America in Burmese.
မင်္ဂလာပေါင်းနဲ့ပြည့်စုံတဲ့ Christmas ညချမ်းဖြစ်ကြပါစေရှင်။ VOA မြန်မာပိုင်းအစီအစဉ်ရဲ့2019ခုနှစ်စီစဉ်မာလ25ရက်တနင်္လာနေ့ညပိုင်း 9:30 အထိအစီအစဉ်ကို American ပြည်အောင်ဆွေးမျိုးတော် Washington DC ကနေ line to meter 2425 50နဲ့ line လမ်း meter 190ရုပ်ကနေတိုက်ရိုက်ထုတ်လည်နေပါမယ်ရှင်။ဒီမနက်တော့ဒီကနေ့ညပိုင်းအစီအစဉ်တွေတဝန်ယူတင်ဆက်သွားမှာပါ
။မင်္ဂလာပေါင်းနဲ့ပြည့်စုံတဲ့ Christmas အခါသမယဖြစ်ကြပါစေရှင်။ကျွန်မတင်ပြထိုက်ပါ။မြောက်ကိုရီးယားအရေးတင်မာမှုတွေကိုငြိမ်းငြိမ်းချမ်းချမ်းဖြည့်ရှင်းလိုတဲ့ဆန္ဒကိုတရုတ်နဲ့ရုရှားတို့ကဒီကနေ့ပြောဆိုလိုက်ပါတယ်။ Israel Palestine ငြိမ်းချမ်းရေး၊ကိုရီးယားကျွန်းဆွယ်အရေး၊နောက်မြန်မာနဲ့ဘင်္ဂလားဒေ့ရှ်ကလူနည်းစုတွေအတွက်ပိုရဟမင်းကြီး Francis ကစွန့်မုံကောင်းတောင်းပါတယ်။ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုရန်နိုင်နဲ့အတူကြီးညာပါမယ်ရှင်
။ကောင်းပါပါရှင်။ Christmas အခါသမယမှာမြန်မာပြည်သူတွေအားလုံးပျော်ရွှင်နိုင်ကြပြီးတော့ချစ်ချင်းမေတ္တာနဲ့ငြိမ်းချမ်းခြင်းတွေပြေဝါကြဖို့ခရိယံဘာသာရေးကောင်ဆောင်တွေကအခုလိုဆုတောင်းမေတ္တာပို့ပေးလိုက်ပါတယ်
။ကျွန်တော်တို့ဒီသတိပက္ခတွေတွေ့နေရတဲ့လူသားတွေကိုကျွန်တော်ဒီနှစ်မှာအထူးပဲမေတ္တာပို့ဆုတောင်းလက်ရှိပါတယ်။ဒီလိုမျိုးဒုက္ခရောက်တဲ့အချိန်မှာဘုရားခင်ကအထူးပဲကယ်မတဲ့ဘုရားဖြစ်တဲ့ကြောင့်မလို့အမြန်ဆုံးဒီဒုက္ခကြီးရတွေကနေ
အပြည့်စုံကိုတော့မကြခင်ကြကြမှာပါရှင်။ဒါပြင်ထိုင်းမြန်မာနယ်စပ်ကဒုက္ခတဲ့စကံတွေမှာလဲ Christmas ပွဲတော်တွေကျင်းပတဲ့တဲ့ရင်တချင်စစ်ပြေးဒုက္ခတွေအတွက် Christmas သမင်းတနတ်ကိုအလူဖြစ်မြောက်အောင်စီစဉ်ပေးနေကြတဲ့တဲ့ရင်နဲ့ Christmas တချင်သဘုံနယ်လဲနောက်ပိုင်းမှာတင်ဆက်သွားဖို့ရှိပါတယ်။ဒုတိယပိုင်းနိုင်ဝယ်မှာတော့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာပါ။အခုတော့ဒီကနေ့ညဘက်ထိတ်တဲ့ရောက်တဲ့တဲ့ရင်တွေကိုမတ်တင်ကြီးထိုင်းနဲ့ကိုရနိုင်တို့ကပြောပြပေးကြပါအောင်ရှင်။
မြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့ပယ်တင်တပ်ဒုံးကျည်အစီအစဉ်တွေနဲ့ပတ်သက်တဲ့တင်မာမှုတွေကိုငြိမ်းချမ်းစွာဖြေရှင်းဖို့ဆန္ဒရှိကြောင်းရုရှားနဲ့တရုတ်နိုင်ငံတို့ကအရေးအမြတ်ပြောကြားလိုက်ပါတယ်။ကိုရီးယားကျွန်းဆက်မှာစစ်ပွဲတွေကိုဘယ်သူမှလိုလားမှမဟုတ်တဲ့အကြောင်းအမေရိကန်ပြည်ထောင်စုအနေနဲ့လည်းဒီကိစ္စကိုစည်ရင်းနီးလမ်းနဲ့ချဉ်းကပ်ဖြေရှင်းဖို့အစီအစဉ်မရှိဖို့မျှော်လင့်တဲ့အကြောင်းရုရှားနိုင်ငံခြားရေးဝန်ကြီးဆာဂေးလာဗရော့ကနိုင်ငံပိုင်မီဒီယာမှာပြောဆိုပါတယ်။ကိုရီးယားကျွန်းဆက်မှာတင်မာမှုတွေကိုရှော့ချနိုင်ရေးနိုင်ငံအလုံးတို့ကအပြုသဘောဆောင်ထိန်းသိမ်းဆောင်ရွက်ရမှာဖြစ်တယ်လို့တရုတ်နိုင်ငံသားကြီးဝင်းကြီးဌာနပြောခွင့်ရဟွာချောင်ရင်းကဒီကနေ့တနင်္လာနေ့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်။ကုလသမဂ္ဂရဲ့မြောက်ကိုရီးယားအပေါ်ဒဏ်ခတ်ပိတ်ဆို့မှုသည်ဟာဆိုရင်လေအရက်သားတွေအပေါ်လူသားချင်းစာနာထောက်ထားမှုနောက်ပုံမှန်စီးပွားရေးအပြန်အလှန်ပူးပေါင်းဆောင်ရွက်မှုတွေအပေါ်ထိခိုက်မှုမရှိသင့်ဘူးလို့လည်းတရုတ်ဘက်ကပြောတာပါ။မြောက်ကိုရီးယားနိုင်ငံအနေနဲ့ဓာတ်ဆီနဲ့ဒီဇယ်တင်သွင်းမှုပမာဏကိုတားမြစ်ကန့်သတ်ပြီးမြောက်ကိုရီးယားနိုင်ငံကနေဒါမှမဟုတ်လေနိုင်ငံစီကိုတားမြစ်ကုန်စည်တွေတရားမဝင်တည်ဆောက်တယ်လို့တန်းရရှိတဲ့တင်မောတွေကိုတင်းတင်းကြပ်ကြပ်စုံစမ်းစစ်ဆေးမဲ့အဆိုပြုချက်တရက်ကိုကုလသမဂ္ဂလုံခြုံရေးကောင်စီကပြီးခဲ့တဲ့တောက်ကြနေ့ကတင်းကြီးတညွတ်အတည်ပြုခဲ့တာပါဒါအပြင်မြောက်ကိုရီးယားအစိုးရရဲ့ဘဏ္ဍာငွေအရင်းမြစ်တစ်ခုကိုဖြတ်တောက်လိုက်နိုင်ဖို့ရည်ရွယ်ပြီးဒီပမာအလုလုနေကြတဲ့မြောက်ကိုရီးယားအလုသမားတွေကိုနှစ်နှစ်အတွင်းဌာနေပြန်ခိုင်းမှုကုလအဖွဲ့ဝင်နိုင်ငံတွေကိုအခုလုံခြုံရေးကောင်စီဆုံးဖြတ်ချက်ကညွှန်ကြားထားတာပါတရုတ်နိုင်ငံတွင်းမှာမြောက်ကိုရီးယား8000လောက်အလုလုနေပြီးရုရှားနိုင်ငံမှာတော့အနည်းဆုံး3000လောက်အလုလုနေတယ်လို့အမေရိကန်ပြည်ထောင်စုကခန့်မှန်းထားပါတယ်ရှင
်အာဖဂန်နစ္စတန်နိုင်ငံကဘုံမြို့မှာတနင်္လာနေ့အစောပိုင်းကအထီးကံဘုံခွဲတိုက်ခိုက်မှုကြောင့်ထောက်လိုင်းရာရှိ2ယောက်နဲ့ရဲသား2ယောက်သေဆုံးသွားပြီးနောက်ထပ်2ယောက်လည်းဒဏ်ရာရသွားတယ်လို့အာဖဂန်တာဝန်ရှိသူတွေကပြောလိုက်ပါတယ်။ဒီဘုံးပေါက်ကွဲမှုဟာကဘုံမျိုးကလူသွားလာများတဲ့လမ်းကလုံခြုံရေးကိန်းအနားမှာဖြစ်ပွားခဲ့တာဖြစ်ပါတယ်။အထူးကံဘုံးကွဲသူဟာအာဖဂန်လုံခြုံရေးတပ်ဖွဲ့တွေကိုအဓိကပြစ်မှတ်ထားတိုက်ခိုက်ခဲ့တာဖြစ်ပေမဲ့ရဲသားတွေရဲ့ကားကိုထိမှန်ခဲ့တယ်လို့အာဖဂန်ပြည်ထောင်ဝန်ကြီးဌာနပြောခွင့်ရနာဂျစ်ဒန်နိရှ်ကပြောပါတယ်။ IS အဖွဲ့ကတော့ဒီတိုက်ခိုက်မှုဟာသူတို့ရဲ့လက်ချက်ဖြစ်တယ်လို့သူတို့ရဲ့အမတ်သတင်းအေဂျင်စီကနေတဆင့်ပြောကြားထားပါတယ်။ IS အဖွဲ့တွေကကဘူးမျိုးကအာဖဂန်ထောင်လိုင်းရဲ့အဆောက်အုံကိုတိုက်ခိုက်ခဲ့တယ်လို့ပြောပြီးတပတ်အကြာမှာအခုလိုတိုက်ခိုက်မှုဖြစ်ပွားခဲ့တာဖြစ်ပါတယ်ခင်ဗျာ
။လူခွင့်ရေးချိုးဖောက်မှုတွေနဲ့အကတိလိုက်စားမှုတွေအတွက်ထောင်နဲ့25နှစ်ပြစ်ဒဏ်ကျခံရတဲ့ပီရူးခေါင်းဆောင်ဟောင်းအယ်ဘာတိုဖူဂျီမိုရီကိုကျန်းမာရေးအခြေအနေကြောင့်ပီရူးသမ္မတကပြစ်ဒဏ်လွတ်ငင်းခွင့်ပေးလိုက်ပါတယ်။ဖူဂျီမိုရီခံစားနေရတဲ့ရောဂါကိုစေဘဆိုင်ရာတုံ့တက်ချက်အပေါ်အခြေခံပြီးလူသားချင်းစာနာထောက်ထားမှုအခြေခံနဲ့လူငင်းခွင့်ပေးလိုက်တာဖြစ်တယ်လို့သမ္မတပီဒရိုပါဗလိုကာဇန်ကီဂျုံကဒီကနေ့ညနေပိုင်းမှာကြေညာချက်မှာဖော်ပြပါတယ်။မကြမ်းမမာဖြစ်နေတဲ့ပီရူးခေါင်းဆောင်ဟောင်းဖူဂျီမိုရီကလူငင်းချမ်းသာခွင့်ရဖို့ကြိုးစားနေတာတစ်နှစ်ကျော်ကြာခဲ့ပါပြီ။သမ္မတရဲ့လူငင်းချမ်းသာခွင့်ကပြီးခဲ့တဲ့သတင်းပတ်အတွင်းပ ဒီကနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ နေတဲ့ဘရာဇီးဆောက်လုပ်ရေးလုပ်ငန်းနဲ့စီးပွားရေးအဆက်အစပ်တွေနဲ့ပတ်သက်လို့ပီရူးသမ္မတကိုယာရုကဖယ်ရှားဖို့အတိုက်အခံလွှတ်တော်အမှတ်တွေကကြိုးစားခဲ့ကြတာပါ1990ပြည်နှစ်ကနေ2000ပြည်နှစ်အထိပီရူးသမ္မတအဖြစ်တာဝန်ထမ်းဆောင်ခဲ့တဲ့ဖူဂျီမိုရီအပေါ်ရှုမြင်ချက်တွေမှာတော့သဘောထားကွဲပြားနေစေဖြစ်ပါတယ်။တချို့ပီရူးပြည်သူတွေကတော့မော်ဝါရီတပုံတွေကိုခြေမုံးခဲ့တဲ့အပေါ်သူ့ကိုလေးစားအထင်မှတ်ပြုပါတယ်။သူ့ကိုဆန့်ကျင်သူတွေကတော့သူဟာအကျင့်ပြန်အာဏာရှင်တဦးအနေနဲ့ရှုမြင်ထားကြတာဖြစ်ပါတယ်။
ပါကစ္စတန်နိုင်ငံမှာပြစ်ဒဏ်ကြခံနေရတဲ့အိန္ဒိယသရှိုကိုဘူရှန်ဂျဒော့ကိုဒီကနေ့တလနေ့မှာဇနီးမိခင်တို့နဲ့တွေ့ခွင့်ပေးလိုက်ပြီးတော့လူသားချင်းစာနာမှုတသက်နဲ့ခွင့်ပြုတာလို့ပါကစ္စတန်နိုင်ငံကပြောလိုက်ပါတယ်။ဂျဒော့ရဲ့မိသားစုဝင်တွေအစ္စလာမဘတ်ကိုဆောက်ရောက်လာပြီးနောက်နိုင်ငံရေးဝန်ကြီးဌာနမှာတွေ့ဆုံခဲ့ကြတာပါ။အထူးစီစဉ်ထားတဲ့မန်အကာချန်နဲကနေဂျဒော့ကမိသားစုဝင်တွေကိုမိုက်ခရိုဖုန်းကနေတဆင့်စကားပြောခဲ့တယ်လို့တာဝန်ရှိသူတွေကပြောပါတယ်။အပြန်အလှန်စကားပြောဆိုမှုအတွင်းအိန္ဒိယဒုတိယအဆင့်မြင့်ကော်မရှင်နာမင်းကြီးလည်းအတူလိုက်ပါခွင့်ပြုခဲ့တာဖြစ်ပါတယ်။အဆောက်အုံအနီးတစ်ဝိုက်နဲ့အတွင်းမှာလုံခြုံရေးကိုအထူးတင်းကျပ်ထားပြီးတော့ဟန်တာနောက်ဆက်မှုတွေကိုတားဆီးနိုင်ဖို့အတွက်ဖုန်းလိုင်းတွေကြားဖြတ်ဖမ်းယူမရနိုင်အောင်လည်းဆောင်ရွက်ထားတာပါ။မပုံနဲ့အတူခီးသွားလာခွင့်အတူနဲ့ပါကစ္စတန်နိုင်ငံတဲကိုဝင်လာတဲ့ဂျဒော့ကို2016ခုနှစ်မတ်လအတွင်းဖမ်းဆီးကဲပြီးတဲ့နောက်မိသားစုနဲ့ပထမဆုံးအကြိမ်တွေ့ဆုံခွင့်ပေးတာလည်းဖြစ်ပါတယ်။ဒီနောက်မှာတော့ပါကစ္စတန်စစ်ကုံရုံးကအိန္ဒိယရေတပ်အရာရှိဖြစ်တာဝန်ထမ်းဆောင်သူဂျဒော့ဟာပါကစ္စတန်ကိုစန့်ကျင်ကြမ်းဖက်မှုထောက်လှမ်းရေးလုပ်မှုနဲ့ပြည်ရှိကြောင်းဆုံးဖြတ်ပြီးတော့ဒီနှစ်ဧပြီလမှာသူ့ကိုတည်တံချမှတ်ခဲ့တာပါ။အိန္ဒိယဘက်ကတော့ဒီဆွဲချက်တွေဟာအချိန်မြင့်မရှိဘူးလို့ပြောဆိုထားပါတယ်ခင်ဗျာ
။ UAE American အတန်ညပိုင်းမြန်မာဘာသာစီစဉ်လေးကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 7239ကလိုင်းဒိုမီတာ25 kHz 7196ကလိုင်းဒိုမီတာ32 kHz 932ကလိုင်းဒိုမီတာ58 kHz 5885နဲ့စနေနေ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 7905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA မြန်မာပိုင်းစီစဉ်ရဲ့တနင်္လာနေ့ညချမ်းသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်။ကက်သလစ်သာသနာပိုင်ပုဂ္ဂိုလ်ဟမင်းကြီးဖရန်စစ်ရဲ့စိန့်ပီတာကျောင်းတော်ရဲ့လာသာဆောင်ကနေအစဉ်အလာခရစ်စမတ်နေ့ဟောကြားချက်ဖြစ်တဲ့ RBFOB မြို့တော်နဲ့ကဘာကိုမိန့်ကြားချက်မှာတော့ဂျေရုဆလင်အတွက်ငြိမ်းချမ်းရေးကိုရီးယားကျွန်းဆွယ်မှာအပြန်အလှန်ယုံကြည်မှုရှိရေးတို့ကိုတိုက်တွန်းဟောကြားခဲ့သလိုကဘာတလွှာပရိပခ္ခတွေအတွင်ကလေးငယ်တွေခံစားကြရတဲ့အတ္တိဒုက္ခတွေကိုလည်းအလေးထားပြီးမိန့်ကြားခဲ့ပါတယ်။မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကိုမကြခင်ကတွားရောက်ခဲ့တဲ့ပုဂ္ဂိုလ်ဟမင်းကြီးကဒေသခလူနည်းစုတွေကိုလူကုန်တိုက်ခါနဲ့အညီနေထိုင်နိုင်ရေးနိုင်ငံတကာအတိုင်းဝိုင်းဘက်ကဆက်ပြီးတော့ဆောင်ရွက်သွားဖို့မျှော်လင့်တယ်လို့လည်းမိန့်ကြားခဲ့ပါတယ်။အစ္စရေးနဲ့ပါလက်စတိုင်းကြားတင်းမာမှုတွေတိုးလာနေတဲ့အပေါ်ပိုယဟန်မင်းကြီးမိန့်ကြားတာမှာတော့နှစ်နိုင်ငံငြိမ်းချမ်းစွာအတူတူရှိရေးညှိနှိုင်းဖြည့်ရှင်းနိုင်ဖို့အတွက်နှစ်ဖက်ကြားဆွေးနွေးမှုတွေပြန်လည်စတင်နိုင်ဖို့မျှော်လင့်တဲ့အကြောင်းထုတ်ဖော်မိန့်ကြားခဲ့ပါတယ်။ကိုရီးယားကျွန်းဆက်ပေါ်မှာထိတိုက်တွေးမှုတွေကနေကျော်လွှားနိုင်ပြီးကမ္ဘာအကျိုးစီးပွားအတွက်အပြန်အလှန်ယုံကြည်မှုတွေတိုးလာစေဖို့ဆုတောင်းကြပါစို့လို့လည်းပိုယဟန်မင်းကြီးကမိန့်ကြားခဲ့ပါတယ်။ရွှေပြောင်းအခြေချရသူတွေရဲ့ဒုက္ခတွေကိုလစ်လျူမရှုကြဖို့လဲကမ္ဘာတစ်လွှာကကက်သလစ်ဘာသာအဝင်1.2 ဘီလီယံဒုကိုပိုယဟန်မင်းကြီးကတိုက်တွန်းခဲ့ပါတယ်ရှင်။
ပါလက်စတိုင်းကအမျိုးသားနဲ့အမျိုးသမီးလူငယ်ကင်းတောက်အဖွဲ့တွေဟာတနင်္ဂနွေနေ့ကတော့ဘက်သလဟမ်မြို့ကမိန်ဂျာယဉ်ပြင်တလျှောက်ခြိတက်ပြီးခရစ်စမတ်ပွဲတော်ကိုစတင်လိုက်ပြီဖြစ်ပါတယ်။အဲဒီလူငယ်ကင်းတော်အဖွဲ့တွေဟာဘင်ခရာတွေတီးမှုပြီးတော့ယေရှုခရစ်တော်မွေးဖွားရာနေရာဖြစ်တဲ့သမိုင်းဝင်ရှေးဟောင်း Nativity ဘုရားကျောင်းပြင်ဘက်ကခရစ်စမတ်စစ်ပင်ကြီးကိုဖျက်ပြီးတော့ခြိတက်ခဲ့ကြပါတယ်။ဒါပေမဲ့နိုင်ငံတကာကကြော်တော်နောက်ခံပေးထားတဲ့ပါလက်စတိုင်းအာဏာပိုင်တွေအုပ်ချုပ်တဲ့ဒီဘက်သလဟမ်မြို့မှာတော့ဘာသာရေးနဲ့နိုင်ငံရေးအခြေအနေတွေကအလွန်ကိုရှုပ်ထွေးနေပြီးမင်းကြီးရင်ပြင်မှာတော့ဂျေရုဆလင်ဟာပါလက်စတိုင်းတွေရဲ့ထာဝရမြို့တော်အဖြစ်အမြဲတမ်းရှိနေပါပါဆိုတဲ့အဆိုင်ပုတ်ကြီးကိုလည်းထောင်ထားပါတယ်။ဒါကဂျေရုဆလင်ဟာအစ္စရေးလ်ရဲ့ထာဝရမြို့တော်ဖြစ်တယ်လို့အစ္စရေးလ်ဘက်ကပြောနေတဲ့အတိုင်းပါလက်စတိုင်းဘက်ကလည်းသူတို့ရဲ့ထာဝရမြို့တော်ဆိုပြီးတော့တင်စားပြီးရေးထားတာဖြစ်ပါတယ်ခင်ဗျာ
။စပိန်နိုင်ငံကနေခွဲထွက်လွန်နေတဲ့ကတ်တလိုနီးယားဒေသကိုရည်ညွှန်းပြီးစပိန်ဘီယံဖီလစ်ကခရစ်စမတ်အမှာစကားပြောဆိုခဲ့တာမှာတော့ထိတ်တိုက်တွေးမှုတွေကိုရှောင်ဖို့လိုအပ်တယ်လို့ပြောဆိုသွားပါတယ်။ ပြီးခဲ့တဲ့ကြာသပတေးနေ့ရွှေကောက်ပွဲအပြီးကာတလန်လွှတ်တော်မှာလွတ်လပ်ရေးလှူလာတဲ့လွှတ်တော်မှတွေ့ကချီးစိုးခဲ့တာပါကာတလိုနီးယားဒေသကလွတ်လပ်ရေးဆိုင်ရာလူမှုဆန္ဒခရယူပွဲကိုတရားမဝင်ကျင်းပခဲ့ပြီးတဲ့နောက်အကြမ်းဖက်မှုတွေမတည်ငြိမ်မှုတွေဖြစ်စေခဲ့ပြီးနောက်စပိန်ဝင်ကြီးချုပ်မာရီယာနိုရာဂျန်းကဒေသဆိုင်ရာလွှတ်တော်ကိုဖျက်သိမ်းခဲ့ပါတယ်ကာတလန်မဲဆန္ဒရှ ဒီကနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ ကမ္ဘာလက်ခီးသွားတွေကိုအဓိကဆွဲဆောင်ထားနိုင်ရာဒေသဖြစ်ပါတယ်ကိုပိုင်ဘာသာစကားကိုပိုင်ယဉ်ကျေးမှုလည်းရှိပါတယ်ဒါပေမဲ့လည်းခွဲထွက်ရေးပြိပခါကြောင့်ခီးသွားလုပ်ငန်းတွေဒေသရင်းစီးပွားရေးအပေါ်မှာအထိနာစေခဲ့ပါတယ်ရှင်
Somalia နိုင်ငံရဲ့လုံခြုံရေးအခြေအနေတွေတိုးတက်လာတာကြောင့်လာမယ့်နှစ်ကစတင်ပြီးတော့နိုင်ငံတကာဘောလုံးပွဲတွေကိုလက်ခံကျင်းပသွားဖို့စီစဉ်နေတယ်လို့ဆိုမာလီယာဘောလုံးဖွဲ့ချုပ် SFF ကကြာမှာပြောထာပါတ်။စမာလာနင်သာနေနဲ့သရ်ရ်သင်ကနင်တွင်မာကာကိုကိုရ်ကြီးပေါခွင်ရှိပြော်တိုင်းပြ်ခြေကတိုတက်လာနေနဲ့အမျာကနော်နေလ်ထာကအခုဖြစ်လာအောင်လုပ်ဆောင်နေပါတ်လို့သူကပြောပါတ်။စမာလီ်ဘောလုံးဖွဲ့ချုပ်အနေနဲ့စမာလီအသင်းနဲ့ချစ်ကြေးခြေစံပွဲကစားဖို့အတွက်အရှေ့အာဖရိကလည်းရွေးစဉ်အသင်းတွေကိုအရင်ဖိတ်ကြားသွားမှာဖြစ်တယ်လို့ဖွဲ့ချုပ်ဥက္ကဋ္ဌအာရဗ်ကပြောပါတယ်။ 18ခုနှစ်ကနိုင်ငံတကာအပေါ်လုံးပွဲကိုနောက်ဆုံးအကြိမ်ဖြစ်တဲ့လက်ခံကျင်းပခဲ့တာဖြစ်ပါတယ်ခင်ဗျာ
။တင်လာတဲ့ညပဲထိတ်တန့်ရောက်တဲ့တဲ့ကောင်မတင်ကြီးထိုင်တဲ့ကိုရနိုင်တို့ကကြီးညာပေးခဲ့တာပါ VOA ကနေခုထုတ်လင်းပေးနေတဲ့အစီအစဉ်တွေကို internet ဆာမင်နာ burmese.voanews.com နဲ့ Facebook ဆာမင်နာဖြစ်တဲ့ VOA Burmese News မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်။အခုတော့တင်ဆောင်မတွေကိုဆက်လိုက်တင်ဆက်သွားပါမယ်။Christmas အခါသမယမှာမြန်မာပြည်သူတွေအားလုံးပျော်ရွှင်နေကြပြီးတော့ချစ်ချင်းမေတ္တာနဲ့ငြိမ်းချမ်းခြင်းတွေပြေဝါကြဖို့ခရီးရန်ဘာသာရေးကောင်းဆောင်တွေကဆုတောင်းမေတ္တာပေးပို့လိုက်ပါတယ်။မြန်မာပြည်ရင်းကပဋိပက္ခဖြစ်ပွားနေတဲ့ဒေသတွေမှာနေထိုင်နေကြသူတွေနဲ့စစ်ဘေးရှောင်ဒုက္ခသည်တွေအ мян ဆုံးဆင်းရဲဒုက္ခတွေကလွတ်ကင်းကြဖို့လဲဆုမွန်ကောင်းတောင်းလိုက်ကြပါတယ်။ဆုတောင်းစကားအပြည့်စုံကိုတော့ VOA မြန်မာပိုင်းသတင်းထောက်မမင်းမြင့်ခိုင်ကတင်ပြပေးပါမယ်ရှင်။
ဒီဇင်ဘာ25ရက်နေ့မှာကြာရောက်တဲ့ခရစ်တော်မွေးနေ့မှာမြမပြည်သူပြည်သားတွေအားလုံးချစ်ချင်းမြတ်တာနဲ့ငြိမ်းချမ်းခြင်းပျော်ရွှင်ခြင်းတွေပြည့်ဝကြဖို့ခရစ်ယာန်ဘာသာရေးခေါင်းဆောင်တွေကဆုမွန်ကောင်းတောင်းလိုက်ပါတယ်။မြမပြည်သူပြည်သားတွေအားလုံးပျော်ရွှင်စရာခရစ်စမတ်ဖြစ်စေဖို့နဲ့ချစ်ချင်းမြတ်တာနဲ့ငြိမ်းချမ်းခြင်းကိုခံစားနိုင်ကြဖို့မြမနိုင်ငံဧဝံဂေလိခရစ်ယာန်မဟာမိတ်အဖွဲ့ချုပ်ရဲ့ဥက္ကဋ္ဌသိခါရောယာဒေါက်တာအီမင်းကအခုလိုဆုတောင်းပေးပါတယ
်။2019ရဲ့မင်္ဂလာရှိတဲ့ခရစ်စမတ်ချင်းကသမယမှာသူသားအလုံးကိုအချင်းမြတ်တာအင်းကျင်းခြင်းတွေအစားနိုင်ဖို့ရန်အတွက်သွားလာတော်ယေရှုခရစ်တော်ရဲ့နာမတော်မြတ်၌အလုံးကို Merry Christmas လို့နှုတ်ခွန်းဆက်ဆုတောင်းမေတ္တာပို့ပါတယ်။ဒီချိန်ခါသမယကတော့သူသားအတိုင်းကိုဘုရားသခင်ကချစ်လွန်းလို့သူတွေခံစားနေရတဲ့ဒုက္ခဆင်းရဲခက်သိမ်းကနေသူကိုယ်တိုင်သူတွေနဲ့ထပ်တူထပ်မြကိုချင်းစာပြီးသူတွေရင်ဆိုင်နေရတဲ့ဒီချင်းတရားဒီချင်းရဲ့တမလွန်မှာကြောက်ရွံ့စရာအားလုံးကိုတို့မြောက်ရလမ်းဖြစ်တဲ့ယေရှုခရစ်တော်ရဲ့ကယ်တင်ခြင်းကြီးစုဟာလူသားအားလုံးအတွက်ပြည့်စင်ပေးတဲ့ခရစ်မတ်လက်ဆောင်ဖြစ်ပါတယ်။အဲ့ဒီလက်ဆောင်ကိုလူတွေအားလုံးယုံဝဲမှာခံစားပြီးစိတ်စ်မှလည်းသူခရစ်တော်ပေးတဲ့ကယ်တင်ခြင်းညီပစ်ခြင်းဝမ်းမြောက်ခြင်းတွေစိတ်စ်လူစ်နဲ့ကျေးဇူးနိုင်ဖို့ရန်အတွက်ခရစ်တော်ယူဆောင်လာတဲ့ကောင်းချီးမင်္ဂလာတွေလူသားတိုင်းခံစားဖို့ဆုတောင်းပါတယ်
။ပရိပက္ခဖြစ်ပွားရာဒေသတွေမှာနေထိုင်ကြသူတွေလည်းအ мян ဆုံးဆင်းရဲဒုက္ခတွေကနေလွတ်မြောက်ကြဖို့စစ်ဘေးရှောင်ဒုက္ခသည်တွေအတွက်အာဏာပိုင်တွေအနေနဲ့ပြန်လည်ထူထောင်ရေးအတွက်လှုံ့ဆော်နိုင်ကြဖို့လည်းအထူးမြတ်တာဖို့ဆုတောင်းပေးပါတယ်လို့သိခါရိုယာဒေါက်တာအေးမင်းကအခုလိုပြောပါတယ်
။ကျွန်တော်တို့ဒီပရိပက္ခတွေကြုံပြနေရတဲ့လူသားတွေကိုတို့ဒီနှစ်မှာအထူးပဲမေတ္တာပို့ဆုတောင်းလက်ရှိပါတယ်။ ยี่ลมโยดุขะยอดเดชิมาอยากกินอ่ะชูเบแกมาเลยอยากจะเดินจอมลุอเมียนโซยี่ดุขะสิ่งเดียวกันเลยลุยเอ็มบีโรมายิ่งจะยี่เลยอเมียนโซจะชิบอย่างด้วยรู้สึกต้องยอมรับกับว่าแต่สายเนี่ยอยู่จีเรตสายเนี่ยอะไรก็เลยนั่นรู้ยึดใจกันบีโรมาสุดท้ายสารีนั่นรู้อเมียนโซแกมาบุชูมาบุยันเดียดทั้งบุสิ่งเดียวกัน
เราสามบุญจะเลยเนี่ยจะพูดว่าเราอาบินสกาพี่เลี้ยงชีวาเลยแต่เจ้าแต่เช้าเสร็จเนี่ยเต็มมาแล้วยอลินเจ้าเต็มเนี่ยอันยันโซยิ่งยันยินเนี่ยแต่เลือดทุ่งทางยืนเลยดูในบาซีโลจะรู้ยอลินมาเลยเชียงกงก็ตุลีกันอยู่สิอาโรจีการีเนี่ยช้าสบุกันเลยนายเงี้ยไม่ตื่นสายวิกาตเซนยามาพี่ดูรีตัวเช็ดเช็ดเนี่ยตอนเนี่ยยิ่งยันยินพี่ว่าเรื่องคริสต์มาสพิเศษบุสุดท้องสกาพี่บุทาวาเลย ยอลินจินวินเนี่ยปีนี้เลยคริสต์มาสเช่นข้ามายามานังเงี้ยกูยอลินจะดูปีนี้เลยนั่งเงี้ยพี่ยังยังจีจับบุเล่การดีเนี่ยช้าสบุกันแต่ตอนทาวาเลยยามานังเงี้ยก็ตื่นเสียโรจิมีอาพ่อเจ้ากับฟาดมาริอานุสุนังอะไรเจ้าชุนเนี่ยคริสต์มาสอากาศต่ำยามพิเศษบุคุลุสุดองสกับเจ้าวาเลยคริสต์มาสวันเราจะรู้เรื่องไม่ตัวนั้นเลยเดือนสกาเราเจ้าชุนจีจีนจีนเช่นเจ้าบุเล่ปีลาฟีสจอยว่าจะรู้เรื่องอุกิตวานสโลปีคริสต์มาสเดือนนี้เนี่ยบุล ดีลูดาอารมณ์ก็เพื่อช่วยในเจ้าบุตรที่ชิ้นเดียวนั้นยิ่งเช่นที่พี่ว่าขันใจยาชินในบุตรจะนั่นสารพิวาเลยอาจารย์เลยสูงสิที่จะนั่งอยู่ชมชีวิตได้ไหมพี่อาหารลูกพี่กูอยู่ด้านเลยดูเรื่องดูลาบรอยาวิขันใจเลยอารมณ์เยอะไปเนาะพี่อาหารตัวเดียดพี่อาชินเนี่ยนี่ยิ่งเช่นเนี่ยตอนเลือดดีดีในมาเลเนี่ยดูอารมณ์เนี่ยตอนทารุณดูด้านเลือดดูทางนี้เลยดูอารมณ์ร่างกายของเจ้าบุตรสมารูปพี่กูลาจูเลยดูเจ้าบุตร โยลูดารีอะไรบ้างที่ชาติเกี่ยนเนี่ยเราจะเอาใครอยู่กับเราเชื่อมาเช่นเช่นเนี่ยเราจะทำเชื่อมเชื่อเนี่ยเราจะทำเชื่อมเชื่อเนี่ยเราจะทำเชื่อมเชื่อเนี่ยเราจะทำเชื่อมเชื่อเนี่ยเราจะทำเชื่อมเชื่อเนี่ยเราจะทำเชื่อมเชื่อเนี่ยเราจะทำเชื่อมเชื่อเนี่ยเราจะทำเชื่อมเชื่อเนี่ยเราจะทำเชื่อมเชื่อเนี่ยเราจะทำเชื่อมเชื่อเนี่ยเราจะทำเชื่อมเชื่อเนี่ยเราจะทำเชื่อมเชื่อเนี่ยเราจะทำเชื่อมเชื่อเนี่ยเราจะทำเชื่อมเ ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့
ထုတ်မြတ်ထားတဲ့ခရစ်မတ်နေ့မှာထိုင်းမြန်မာနယ်စပ်ဒုက္ခသည်စခန်းတွေမှာရှိတဲ့ဒုက္ခသည်တွေတရုတ်မြန်မာနယ်စပ်ဒုက္ခသည်စခန်းတွေကဒုက္ခသည်တွေခရစ်မတ်ပွဲတော်ကိုဆင်နွှဲကြပါတယ်ဆစ်ဆောင်ဒုက္ခသည်စခန်းတွေမှာဝတ်ပြုဆုတောင်းပွဲတွေနဲ့ကလေးတွေအတွက်ပျော်ဝဲရှင်ပွဲတွေကျင်းပနိုင်မယ်လို့တိုက်ပွဲဖြစ်တဲ့နေရာတွေကခရစ်ယာန်ဘာသာဝင်တွေအတွက်ကတော့ပွဲတော်က
ညမနိုင်ငံတော်လုံးကခရီးရန်ဘာသာဝင်တွေဟာစုတောင်းပွဲတွေပျော်ပွဲရှင်ပွဲတွေကျင်းပနေကြပါတယ်ခရီးရန်ဘာသာဝင်တွေဘာသာရေးရအထွတ်မြတ်ထားတဲ့နေ့ဖြစ်တာကြောင့်ထိုင်းမြန်မာနေဆက်ကကရင်ဒုက္ခသည်စံခွက်တစ်ခုမှာဖျားရှိခိုးကြောင်းတွေကနေဦးစီးပြီးခရစ်မတ်နေ့ပျော်ပွဲရှင်ပွဲတွေနဲ့ဖျားရှိခိုးစုတောင်းပွဲတွေလုပ်ခဲ့တယ်ဆိုပြီးကရင်ဒုက္ခသည်ကော်မတီဥက္ကဋ္ဌဦးရောဘ Korean Badawin name Yare, Kachimbine Rega, the Chode Dari Maro, Taipore, Shini Dida, Badawin the Choga, Christmas Puerogo, Machin Ren and Jabau, Sibish and Doka Dari Maro, with you suit down where it's Jimbare, so be Yenye Jota Puega, Ulamine Guanjaga, Jobare.
Lights are new, but my lender did jar it. Catching you are that too, ticket and yagabare.
Korean Bada Winnie, to the Pi, Korean Kalingari, Lessoni Yajalu, Joshinjari, Christmas Boro Nima, Sibishan Doka de Rigaro, Ninja Bodre, Tiga, Sutani Javarishin.
My aim, Mabashin. Korean Bada Winnie, Tumiatari, Christmas Gala, Akatamiyama, Lunjong Agents One, Lurang Temin Tanako, CEE, Wawa Lilin, Sadakun Ya, Jazzi, Chimarelu, Kachin Sibi Doka de Rigar, Christmas, Temin Tanak Lupimiao, Season Bene de Rigar, Yosulai Bare. Christmas Galadrin, Dia Baimawe, Kitchen and Shandy Dapema, Diabury, Din Talalu, Oin Sung Quabro, the bigger Luang, Bikare, Sishan, Doga, the Gala Yane, Chishinivare, Dilo Yamuri Maro, Siburigo, Yet Happy de Marelu, Doka de Ye Guni Bini, the Riga Mitaya Kamare, Masumonga, Sabio Piava Mission.
ဒီကနေ့ဒီဇင်ဘာလ23ရက်နေ့မှာကြာရောက်တဲ့ခရစ်မတ်နေ့အခါသမယမှာတော့ကချင်စစ်ပြေးဒုက္ခသည်စခန်းကအန်ဒီဘီစစ်ဘေးရှောင်ပြည်သူတွေကလင်းငယ်တွေနဲ့တက်ကြီးရွယ်ဦးတွေအတွက်ခရစ်မတ်အတွက်ထမင်းတနက်အစီအစဉ်ကနေခရစ်မတ်အလှူတွေပေးခဲ့ကြပါတယ်ခရစ်မတ်ပွဲတော်ကျင်းပဖို့အခက်အခဲရှိနေတဲ့ဆစ်ဆောင်ဒုက္ခသည်တွေအတွက်ခရစ်မတ်ထမင်းတနက်လှူနိုင်မှုအတွက်ကချင်လူမှုအဖွ ဒီမှာပို့တယ်အဲ့တော့သမော်နဲ့မိတ္တနာမျိုးကခက်နေဝိုင်းမော်မျိုးနဲ့ခက်နေရောမရောက်ခဲ့ဘူးပါရှင့်အဲ့တော့ဒီဝေးလံခေါင်ချားနဲ့ဆံပိုးမှုအနေဆုံးပို့ပြီးမှအစင်းရဲဆုံးကက်မျိုးဦးရွေးချက်ပြီးတော့ဦးစားပေးပြီးရွေးချက်ပြီးလောက်ခဲ့တာဖြစ်တယ်ဒီနေ့လည်းကျမတို့အားလုံးကိုတန်းတူညီမျှအနေဆုံးတော့ခရစ်မတ်တည့်ရက်မှာတော့ဒီအသားပါတဲ့ဆံပြုတ်လေးတစ်ခွက်တော့စားစီချင်တယ်ဗောလေအသ
ခရီးရနေအလေးညက်ထားတဲ့ဒီလိုခရစ်မတ်ကာလမှာတော့ဖြစ်နိုင်ရင်တစ်ဖက်လက်နဲ့ကင်ဖွဲ့ရိအနေနဲ့တိုက်ပွဲတွေရထားပေးတင်ပါတယ်လို့ကချင်မျိုးသမီးမခွန်ကြာကမြစ်တာရက်ခံပါတယ်မင်းညဆိုလို့ရှိရင်ကျမတို့မင်းနိုင်မတ်ဆက်နေပါတယ်အဲ့ဒီချိန်မှာပဲကိုးနာရီမှလိုက်စားမှာဘော်ဒါထိတ်ချက်စားကြပြီးတော့အဲ့မှာတောက်ဆီယမ်မလေးတယောက်ကတော့သူထိသွားတယ်ဆိုပြီးတကယ်ရတဲ့အခါမှာကျမတို့လ ဒီမှာလည်းမရှိနဲ့တော်တော်လေးဒုက္ခရောက်ပါတယ်။ချမ်းပြင်းနယ်မှာလည်းအတူတူပဲဖြစ်တယ်။တရားငါးမိုင်မှာမော်တာနဲ့တိလိုက်တဲ့အတွက်ကလေးတယောက်ပွဲချင်းပြီးတည်သွားတယ်။နောက်ကလေးတယောက်ကခြေထောက်နှစ်ဖက်စလုံးဆိုးဆိုးဝါးဝါးရှိခိုက်သွားတယ်။ဒီနေ့ခြေထောက်ဖြတ်လိုက်ရပြီဆိုပြီးတယောက်ကြီးမှာဆေးရုံတက်နေတဲ့နေရာနေတည်င်းသားရတယ်။အဲ့တော့ခရစ်မတ်ကာလဆိုတာကျမတို့အတွက်ဆိုရင်တော့တ ไปทำอะไรจ้ะพี่อาชีพคบอยู่มาสุดท้ายคบอยู่มาเงี้ยงั้นข้าจะได้ไปเอาอยู่เฉยๆเลยเออที่เราพี่เอาดาวมาลงไหนเนี่ยตั้งที่มันนี่อะไรจะมาลงแต่เลยไม่ได้มาสิขี้ขยะเลยเออกูอยากไปดูรูทูบมันเศร้าเช้าไหนจะบุษย์เลยอาลงเส้นจะบาร์รอมีแม่ตั้งที่แบบนี้จะโซโล่เบสจะไล่ที่นอร์เลยเช่น
เสบียงก็ได้ชาวนิจายาลาชาวนิจจาลาบีพิเศษก็เช่นตุ๊กตาเดรีตัวสามนี้ก็ชาบาลาบีลูดาจินสานามุกุญีรีกาเลเนบาลาเรเชนพิลานีรามูคริสต์มาสกาลามารุอตาบาเรทมินเดนโกวาวาลินิซาเจเจเนเซเนอคุลูชามุกุเสบียงก็เด็กุญีเป็นตุรีกาไว้วันโลจอลูชาเกจาราลูมาคุนจากาเปียบาร์เรคริสต์มาสกาลาเนนิติกุกาลาเรตัวคริสต์มาสเล่าเนนิกุเล่าเนกุซีชาวตุ๊กตาเดรีตัววิมยาเปจาบุเน
ดูข้าเดี๋ยวนี้ตัวป้าตั้งแต่สามยังมองวิดทาวแต่มันห่วยทอลาดทอลาลงเนี่ยลูกนั้นไหนมาเรื่อยลูกเราชามูมาลุงเวสุซังเป็นนี่ตัวก็เช่นมีตัวมีตัวกันเลยนู้นจะไปเลยจมารัวที่อาการคริสต์มาสติดตั้งผมไม่ได้ต้องการเลยลูกแต่เลยเนาะคริสต์มาสปีนี้จมารัวเอาเสาเด็กก่อนสั่งเช่นนี่เนี่ยไปทับปีมาลุงเวสเสร็จแล้วขันนี่ตรงไหมถ้าส่วนยี่ปอชินี่มาจมารัวเดี๋ยวชีเรื่องลุงเวสมาจมารัวเปลี่ยนเช่นมาปูเป็นนี่ท้าชีบ่เนาะ
Christmas အတွက်ထမင်းတနက်အစီအစဉ်မှာတော့ထမင်းကျွေးမွေးတာပါဝင်လက်ဆောင်ပစ္စည်းတွေပေးတာတိတ်ကြီးသားတွေနဲ့ဖြော်ပြတာစတဲ့ Christmas ပွဲတော်တွေကိုဒုက္ခသည်စခန်းတွေမှာရပ်လိုက်ခြင်းမလို့လှုံ့ရှားမှုဦးဆောင်သူတွေကပြောပါတယ်ရှင်
။မဆူမွန်တင်ပြတော့ပါရှင်။အခုတော့ Christmas နဲ့နှစ်တကူကာလရောက်တိုင်းတရားသည့်အတွက်ခန်းစားရေးဖွဲထားတဲ့တခြင်းတွေနဲ့တင်ဆက်ပေးနေကြဖြစ်တာမို့ဒီကနေ့မှာတော့ Boniem လို့တည်ဆိုထားတဲ့ Mary Boy Child ဆိုတဲ့တခြင်းကိုတင်ဆက်ပေးလိုက်ပါတယ်။နားဆင်ပါရှင်
။ Was born on Christmas Day, and man will live forevermore because of Christmas Day.
Long time ago in Bethlehem,
ဒီမှာတည်ဆိုထားတဲ့ Mary's Boy Child ဆိုတဲ့တခြင်းကိုတော်တာရှင်တို့နှစ်ချိုက်ကြလိမ့်မယ်လို့မျှော်လင့်ပါတယ်ရှင
် VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပြနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်7နာရီကနေနေကင်း7နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတိုင်းတူ16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းတူ24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ဒ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာသိရှိနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါသောတာရှင်များရှင်မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2019ခုနှစ်ဒီဇင်ဘာလ25ရက်တနင်္လာနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ25 30နဲ့51တို့ကနေည10နာရီထိတိုက်ရိုက်ထုတ်လွှင့်နေပါတယ်ဒီကနေ့ညဖက်ဒုတိယပိုင်းအစီအစဉ်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့စီးပွားရေးနဲ့တက်တန့်ရောင်သတင်းလောအစီအစဉ်ဖြင့်ဘလော့ဂါတွေပြောသည်များအပတ်စဉ်ကဏ္ဍတွေကိုလည်းနားဆင်ကြမှာပါဒါအပြင်နောက်ထပ်တင်ဆက်ပေးသွားမယ့်သူယုံကြည်ရအစီအစဉ်မှာကြားဖို့ရှိတာကတော့
ကိုအင်းနဲ့လာလာစောင်းထင်းလာတဲ့ဒီကိုချင်းတရားကိုပေါ့နော်ဒီတရားစခန်းကထောက်ခံချက်ပေးဖို့အတွက်ကျွန်တော်ပြစ်ဆန်နှစ်ထောင်နဲ့တွားဝယ်တယ်လို့ဖြစ်နေပေါ့နော်ကျွန်တော်ကကိုချင်းတရားမရှိတဲ့အတွက်ကြောင့်တွားဝယ်တယ်လို့ခံစားရတယ်အဲ့တော့ကျွန်တော်မပေးဘူးပေါ့နော်အဲ့လိုပုံစံမျိုးရှိတယ်နောက်ပြီးတော့ဟို
အမေရိကန်နိုင်ငံမှာအုပ်ချုပ်ရေးဆိုင်ရာမဟာဘွဲ့တင်နန်းတက်နေတဲ့ကိုအောင်နေမောင်းကသူယုံကြည်ရာကိုနောက်ပိုင်းမှာအပြည့်အစုံပြောပြသွားဖို့လည်းရှိပါတယ်အခုအရင်ဆုံးတော့စီးပွားရေးကဏ္ဍကိုတင်ဆက်ပေးပါမယ်မြန်မာနိုင်ငံရဲ့လက်ရှိစီးပွားရေးအခြေအနေလက်ရှိအခြေအနေကိုဖြစ်ပေါ်စေသောအကြောင်းရင်းများနဲ့ဆောင်ရွက်သင့်သည့်အချက်များဆိုတဲ့စာတမ်းတစ်ခုကိုစီးပွားရေးပညာရှင်ဒေါက်တာဦးမြင့်က UNFCCI မြန်မာနိုင်ငံကုန်သည်များနဲ့ဆက်မှုလက်မှုလုပ်ငန်းရှင်များအသင်းချုပ်ရဲ့ညီလာခံမှာပြောကြားခဲ့တဲ့အဖွင့်အမှားစကားကိုကောင်းတော့ပြီးတော့စီးပွားရေးကဏ္ဍမှာအပိုင်းတစ်ပိုင်းခွဲပြီးကိုယ်စော်ဝင်လိုင်းကတင်ပြပေးနေတာမှာပြီးခဲ့တဲ့သတင်းပတ်ကတော့ဒီအစီအစဉ်မှာမြန်မာနိုင်ငံရဲ့လက်ရှိစီးပွားရေးအခြေအနေမြန်မာနဲ့အိန္ဒိယနိုင်ငံတို့ရဲ့စီးပွားရေးဖွံ့ဖြိုးမှုနိုင်ရှင်ချက်တွေကိုတင်ပြပေးခဲ့ပြီးဖြစ်ပါတယ်။အခုသတင်းမှာတော့လက်ရှိ NDI အစိုးရခေါင်းဆောင်ပိုင်းကိုဒေါက်တာဦးမြင့်ကအကြံပြုတင်ပြထားတဲ့စီးပွားရေးမူဝါဒတွေအကြောင်းကိုစောဝင်းလိုင်ကအပိုင်းနှစ်အဖြစ်နဲ့တင်ပြပေးထားပါရဲ့ရှင်။
စီးပွားရေးနိုင်ငံရေးလူမှုရေးစတဲ့ကဏ္ဍစုံမှာဒေတာရင်းနိုင်ငံတွေအကြမ်းမှတောင်းဖွံ့ဖြိုးတိုးတက်မှုနောက်ကျကျနေတဲ့မြန်မာနိုင်ငံရဲ့အခြေအနေတွေတိုးတက်ကောင်းမွန်အောင်ပြောင်းလဲမှုတွေဖော်ဆောင်သွားမယ်ဆိုတဲ့ကြွေးကြော်ချက်နဲ့တိုင်းပြည်အာဏာကိုရယူခဲ့တဲ့ NDI အစိုးရဟာအခက်အခဲမျိုးစုံနဲ့ရင်ဆိုင်နေရပြီးလက်ရှိအချိန်ထိလူထုကမျှော်မှန်းထားတဲ့ပြောင်းလဲမှုတွေကိုဖော်ဆောင်ပေးနိုင်ခြင်းမရှိသေးတာကြောင့်စီးပွားရေးပညာရှင်တွေနဲ့လုပ်ငန်းရှင်တွေအကြဆိုးရိမ်မှုတွေကြီးထွားလာနေတာပါကုန်စည်နှုန်းတွေကြီးမြလာနေခြင်းကလည်းအစိုးရဘော်လူတွေရဲ့ယုံကြည်မှုတွေကျဆင်းနိုင်တယ်ဆိုတဲ့ပြောဆိုမှုတွေလည်းမြန်မာနိုင်ငံအတွင်းကစီးပွားရေးပညာရှင်တွေနဲ့လုပ်ငန်းရှင်တွေအကြားပြောဆိုမှုတွေထွက်ပေါ်နေချိန်မှာပဲမြန်မာနိုင်ငံရဲ့စီးပွားရေးအခြေအနေလက်ရှိအခြေအနေကိုဖြစ်ပေါ်စေသောအကြောင်းရင်းများနဲ့ဆောင်ရွက်သင့်သည့်အချက်များဆိုတဲ့ခေါင်းစဉ်နဲ့ရန်ကုန်မြို့မှာဒီဇင်ဘာလ10ရက်နေ့ကိုရည်နှစ်တော့ကကျင်းပခဲ့တဲ့ကုန်သည်ဆက်မှုအသင်းချုပ် UMFCCI ရဲ့2018ခုနှစ်ညီလာခံမှာကုန်သည်ဆက်မှုအသင်းချုပ်ရဲ့စီးပွားရေးအကြံပေးလက်ဖြစ်သမ္မတဦးသိန်းစိန်အစိုးရလက်ထက်ကသမ္မတရဲ့စီးပွားရေးအကြံပေးအဖြစ်ဆောင်ရွက်ခဲ့သူလည်းဖြစ်တဲ့ဒေါက်တာဦးမြင့်ကစီးပွားရေးစာတမ်းကိုတင်သွင်းခဲ့တာဖြစ်ပါတယ်။လက်ရှိအန္တရာယ်အစိုးရအနေနဲ့လှုပ်ဆောင်တဲ့စီးပွားရေးဆိုင်ရာအကြံပြုချက်တွေကိုဒေါက်တာဦးမြင့်ကသူ့ရဲ့စာတမ်းထဲမှာထည့်သွင်းပြောကြားခဲ့တာမှာအစိုးရအာဏာရပြည်နှစ်နှစ်အတွင်းဆောင်ရွက်ချက်တွေဟာမျှော်လင့်ထားတာနဲ့ညှော်နှဲနေတာကိုတွေ့ရတယ်လို့ထောက်ပြပြောဆိုခဲ့ပါတယ
်။လက်ရှိအစိုးရဟာအများပြည်သူရွေးချယ်တင်မြှောက်ထားတဲ့အစိုးရဖြစ်ပြီးတဲ့ကျောင်းလဲမှုကိုဦးစားပေးဆောင်ရွက်မှုကိုကျွန်တော်တို့တတိပြုထားတာရှိပါတယ်เนาะကျွန်တော်တို့အားလုံးကလည်းပဲကတိပြုကိုကျွန်တော်တို့ဖြည့်ဆည်းအောင်မြင်စေချင်ပါတယ်เนาะနောက်ပြီးတော့ကျွန်တော်တို့အပြင်ယခုနိုင်ငံတော်မှာရင်ဆိုင်နေရတဲ့အခက်အခဲတွေကိုလည်းကြော်လွှားနိုင်ဖို့ဟာကျွန်တော်တို့အားလုံးကပူးပေါင်းဆောင်ရွက်ရန်နဲ့လိုအပ်တယ်လို့လည်းလိုအပ်တယ်ကျွန်တော်တတိပြုပါပါတယ်เนาะလက်ရှိအစိုးရ၏เนาะစီရင်နာနဲ့အားစိုက်ဆောင်ရွက်တာကိုကျွန်တော်တို့ဘာမှတန်ပြရမရှိပါဘူးဒါပေမဲ့လည်းလွန်ခဲ့တဲ့ဒီနှစ်အတွင်းမှာအစိုးရရဲ့ဆောင်ရွက်ချက်နဲ့ရလမြားကိုကျွန်တော်တို့မျှော်လင့်ထားတာနဲ့ရောနေနေတာဆိုတော့ကျွန်တော်တို့ခံစားနေရပါတယ်။ဒီကျွန်တော်တို့စီးပွားရေးပညာရှင်တွေရောနောက်ပြီးတော့အရင်ကြီးမြုပ်တံသူတွေရောသူတို့မှာကမျှော်လင့်ချက်တွေကကြည့်ရပါလေအစ်င့်မြင့်မြင့်ထားတာ။နံပါတ်1ကအစ်င့်နေနေထားတာ။တတိယကပါလဲဆိုဘာမှမသိတဲ့အချိန်ဖြစ်နေတဲ့ကိစ္စ။နော်ကျွန်တော်တို့နံပါတ်1ကတော့အစမျှော်မှန်းချက်တွေကနံပါတ်1ကအမြင့်ရှိတယ်နောက်တစ်ခုကအနည်းရှိတယ်နောက်တစ်ခုကဘာမှမသိတဲ့ဟာဖြစ်နေကျွန်တော်တို့အချိန်တွေကဘာမှမဟော်မှန်းဖြစ်တဲ့ချိန်ညူမျိုးကိုရောက်နေတာမျိုးဖြစ်နေ We don't know what ဒီကျွန်တော်တို့ expectation ကရောက်နေဖြစ်နေနော်အဲ့တော့ကျွန်တော်အနေနဲ့ကတော့ဒီလိုဖြစ်နေတဲ့အခါကျတော့ဘာဖြစ်လဲဆိုတော့ကျွန်တော်တို့နေစီးပွားရေးကတုံ့ဆိုင်နေပြီ If you don't know you know ဒီဘာမျှော်မှန်းလို့မသိဘူးဆိုလို့ရှိရင်လုံးလုံးမရတော့ဘူးဆိုစီးပွားရေးအဲ့တော့စီးပွားရေးကိုပြန်တောင်းအောင်ဘာလုပ်ရမလဲဆိုတော့ကျွန်တော်အနေနဲ့ကတော့ကျွန်တော်အနေနဲ့ဒေါအောင်စန်းကြည်ကြည်ကျွန်တော်ပြောလို့ပါတယ
်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်စန်းစုကြည်အနေနဲ့လှုပ်ဆောင်တဲ့အကြံပြုချက်တွေကိုလည်းဒေါက်တာဦးမြင့်ကတင်ပြခဲ့ပါတယ်
ပြောလင်းချက်ကိစ္စနဲ့တတ်တဲ့ဆက်ပြောကြတယ်။တော့အောင်ဆိုင်ကျူကသူမရဲ့တတ်တိရှိတယ်၊တဏ္ဍာခံရှိတယ်၊စိတ်ဒုံဒုံချဒုံဒုံသူတွေကြီးမြတ်တဲ့ဂုံတိတ်ခါတွေနဲ့အထူးလေးစားခံစားရတယ်။ကျွန်တော်တို့ရဲ့တန်းသူတိသားအများစုကလည်းသူမှနောက်မှာရှိနေပါတယ်။သူမနေနဲ့လည်းကျွန်တော်တို့စီးပွားရေးတိုးတက်အောင်ကောင်းမှုဖို့ပြန်လဲတည်ဆောက်မယ်ဆိုတော့ကျွန်တော်ယုံကြည်တယ်။ယုံကြည်လို့ကျွန်တ င်ပြချင်ပါတယ်နံပါတ်၁ပထမအနေနဲ့ကတော့စီးပွားရေးကဏ္ဍတွင်ငြိမ်းချမ်းရေးတည်ဆောက်မှုနဲ့အတူနော်ထိတ်ဆုံးဦးစားပေးဖြစ်သတ်မှတ်ထားကြောင်းရှင်းရှင်းလင်းလင်းပြပြသားသားပြောစေချင်ပါတယ်စီးပွားရေးရဆိုရှင်ကျွန်တော်တို့ရဲ့ဒီဟိုနဲ့တူတူနော်ငြိမ်းချမ်းရေးတည်ဆောက်မှုနဲ့အတူအကြီးသက်ဖြစ်ရမယ် first thing နော် let me repeat ငြိမ်းချမ်းရေးနဲ့တည်ငြိမ်မှုထိမ့်သိမ်းရေးဒီပါထွက်သွားသူတွေဒီလိုဆန္ဒအတိုင်းပြန်လာနိုင်ရေးပြန်လဲနေချာချာရဲ့အနေနဲ့ပြုစုတိုးထောင်ရေးတဲ့အတွက်စီးပွားရေးရှင်သန်မှုကမရှိမဖြစ်ပါဘူးနံပါတ်1ပြောချင်ပါတယ်နံပါတ်2ဒုတိယအနေနဲ့ကတော့အကြီးကအရေးပါတဲ့လက်ဆိုင်တဲ့သူအလုံးထောက်ခံနိုင်တဲ့စီးပွားရေးမဟာဗျူဟာတစ်ခုကိုရေးဆွဲဖို့နမူနာကျွန်တော်ပေးထားပြပါပြီအဲ့ဒါလုပ်ပါလေဒီအချက်တွေကဆိုလို့ရှိရင်စဉ်းစားဖို့အတွက်အကြံပြုတာလည်းဖြစ်ပါတယ်ကျွန်တော်ခုနပြောတဲ့အကြံပြုတာအဲ့ဒါတွေကိုစဉ်းစားပြီးတော့မှဆက်ပြီးတော့မှတိုင်းပြည်အတွက်က National Development Strategy ကိုဆွဲပါအဲ့ဒါကျွန်တော်ပြောလို့ပါတယ်နော်အဲ့ဒါမှလည်းပဲကျွန်တော်အဲ့ဒါဆွဲပြီးတော့မှလည်းကျွန်တော်တို့တွတ်တော်တင်ရင်တင် you do it but make it legal နံပါတ်1အနေနဲ့ဆက်ကြက်ချက်ကနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်အနေနဲ့ဒုမရဲ့စီးပွားရေးကော်မတီအဖွဲ့ဝင်များစီးပွားရေးအကြံပေးတွေများပြည်ထောင်စုအဆင့်နဲ့ပြည်နယ်နဲ့တိုင်းဒေသမှာဆင်းဆက်စီမံကိန်းဗန္ဒာရေးကုန်သွယ်ရေးကိစ္စတွေနဲ့ဗဟိုဘဏ်နဲ့ငွေကြေးရေးကိစ္စမှာအဓိကလှုပ်ဆောင်နေတဲ့အရာရှိတွေနဲ့မကြာခဏအနှစ်တာအရာရှိရှိအမြင်ဖလှယ်မှုလုပ်ပေးတင်ပါတယ် I'm suggesting that you တွေ့ပါတွေ့ပါတို့နဲ့တွေ့ပါနောက်ပြီးတော့အနှစ်တာနဲ့ဆွေးနွေးပါနော်အဲ့ဒါပြုလုပ်စီချင်ပါတယ်နော် Okay ဒီပုံစံဒီအနေနဲ့လွတ်လွတ်လပ်လပ်နဲ့ဝင်ဝင်လင်းလင်းပြောနိုင်မှုအခွင့်အလမ်းတွေကိုဖန်တီးပြဖို့ကျွန်တော်ပြုအဆူပြုလိုပါတယ်။နောက်သူတို့ရဲ့အကြံတွေကိုလည်းဆုံးဖြတ်ချက်ချရမှာထဲသွင်းစဉ်းစားဖို့အကြံပြုလိုပါတယ်။သူတို့တာဝန်ထမ်းဆောင်တဲ့အခါလည်းပဲနော်တစ်ခါအနေနဲ့ကလွတ်လွတ်လပ်လပ်နဲ့နော်သူတို့အနေနဲ့လုံနိုင်တဲ့ဟာတွေကိုလည်းပဲကျွန့်ကျင်တဲ့ကဏ္ဍမှာသူတို့အနေနဲ့ကလည်းဒီသူတို့ရဲ့ကိုယ်တိုင်ဆုံးဖြတ်ချက်ချဖို့သူတို့အနေနဲ့ကျွန်တော်သူတို့လည်းပဲ Revolution of Power ပေးစီချင်ပါတယ်နော်နံပါတ်3
စီးပွားရေးကဏ္ဍအပါအဝင်တိုင်းပြည်ဖွံ့ဖြိုးရေးအတွက်အစိုးရကဥဆောင်လုပ်ကိုင်နေတဲ့နေရာမှာကဏ္ဍအလိုက်ကျွမ်းကျင်ပညာရှင်တွေရဲ့အကြံပြုချက်တွေကိုလည်းနားထောင်တင်ကြောင်းအကြံပြုတင်ပြခဲ့ပါတယ်
။နောက်ဆုံးအနေဖြင့်ကျွန်တော်အရင်ရှင်းပြခဲ့သလိုပဲကျွန်တော်တို့လက်ရှိရထားတဲ့ရွေးကောက်ပွဲအစိုးရဟာလက်ရှိအနေအခြေအနေကအရှိတက်ဖို့ဟာအခွင့်အလမ်းအများကြီးကျွန်တော်တို့မှာရှိခဲ့ပါတယ်။ဒီအခွင့်အလမ်းတကောင်းတွေကိုအသုံးချနိုင်ဖို့စီးပွားရေးဗန္ဓာရေးအုပ်ချုပ်ရေးနဲ့အခြားအရေးကြတဲ့ကဏ္ဍတွေမှာကျွန့်ကျင်ပိုင်ဆိုင်တဲ့လူ proven ability ဆိုတာကျွန်တော်အများကြီးရှိပါတယ်ဒီခန်းထဲမှာလည်းအများကြီးရှိတယ်နော် in all field ရှိပြီလား proven ability ဘာမှကျွန်တော်ငြင်းလို့မရအောင်ရှိတယ်အဲ့ဒီလူတွေကိုနော်ကျွန်တော်တို့ကဟိုလာနိုင်ပိုင်ကြောင်တက်တဲ့ဒီမှာရေးထားတာတော့ကျွန့်ကျင်ပိုင်နိုင်ကြောင်တက်တဲ့ထူပြီးတဲ့လူတွေကိုအများကြီးရှိပါတယ်ထို့ကြောင့်မို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်အနေနဲ့ဒီကျွန့်ကျင်သူတွေနဲ့တွေ့ပါသူတို့ပြောတာတွေကိုနားထောင်ပါသူတို့ရင်ဆိုင်ရတဲ့အခက်အခဲတွေကိုသူတို့မှတ်သားပါသူတို့အကြံပြုချက်တွေကိုလည်းပဲဦးစားပေးပြီးတော့ဆန္ဒမစောဘဲနဲ့ထိမ့်သိမ့်မို့နဲ့နော်သူတို့အကြံတွေကိုယူပြီးအတိုင်ပင်ခံဦးဆောင်မှုအောက်မှာကျွန်တော်တို့အနေနဲ့ကပြန်ပြီးတော့လုပ်လို့ရပါတယ်ကျွန်တော်တို့ပဲသူတို့ရဲ့လုံအားတွေကိုကျွန်တော်တို့ကတုံးပြီးတော့မှသူကခေါင်းဆောင်မှာလုံလို့ရှိရင်ကျွန်တော်အနေနဲ့ကတော့အောင်မြင်မယ်ထင်ပါတယ
်ဒေါက်တာဦးမြင့်ဟာအခုအချိန်မှာတော့သူတေသနာနဲ့တင်ကြားပို့ချခြင်းအလို့သဘောဆွေးနွေးတိုင်ပင်ခြင်းနဲ့စီးပွားရေးဆွေးနွေးပွဲတွေမှာပါဝင်ဆောင်ရွက်လျက်ရှိပါတယ်ခင်ဗျာ
ပူဇော်ဝင်းလိုင်စီစဉ်တင်ဆက်တဲ့အပတ်စဉ်စီးပွားရေးကဏ္ဍဖြစ်ပါတယ်ဒီအစီအစဉ်ကိုအပတ်စဉ်တင်းလာနေညပိုင်းနဲ့အင်္ဂါနေ့မနက်ခင်းစီစဉ်တိုင်းမှာပုံမှန်ထုတ်လွှင့်ပေးနေပါတယ်ခုတော့မနက်ဖြန်အင်္ဂါနေ့ည9:00နာရီတိုက်လေးလိုင်းစီစဉ်မှာဘာအကြောင်းနဲ့ဆွေးနွေးမလဲဆိုတာနားဆင်ကြရအောင်ပါရှင်
2019ခုနှစ်အတွင်းကမ္ဘာနိုင်ငံရဲ့နိုင်ငံတကာဆက်ဆံရေးပိုင်းမှာထင်ကြီးဖြစ်ခဲ့တာတွေ၊နောက်မြန်မာနိုင်ငံရဲ့အခြေအနေပေါ်မှာကမ္ဘာနိုင်ငံတွေရဲ့တုံ့ပြန်ဆက်ဆံမှု၊ကမ္ဘာနဲ့မြန်မာကူးလူဆက်ဆံမှုထူးခြားမှုတွေကိုနှစ်ချုပ်သုံးသပ်ချက်အနေနဲ့အခုလာမယ့်အင်္ဂါနေ့ညဒက်ဒီလိုက်အစည်းအဝေးမှာဆွေးနွေးကြမှာဖြစ်ပါတယ်။ ပါဝင်ဆွေးနွေးမေးမြန်းလိုရာသတင်းရှင်တွေအနေနဲ့ VOA မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုတင်ပေးပို့ထားမယ်ဆိုရင်ဒဲလီလိုက်အစီအစဉ်ထုတ်လွှင့်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုယ့်ရဲ့မိကုန်းတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က12323822554ဖြစ်ပြီးတော့အီးမေးလ်လိပ်စာက bamis@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းကြမယ့်သတင်းရှင်တွေကိုကျေးဇူးပါတယ်ခင်ဗျာ။
မနက်ခင်းအင်္ဂါနေ့ည9:00နာရီတိုင်းဒီလိုင်းစီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရရှင်ခုတော့ blogger တွေပြောသမျှအစီအစဉ်ရဲ့အလဲပါ Android နဲ့သုံး smartphone တွေမှာအသုံးများတဲ့ app တွေတစ်ခုနဲ့တစ်ခုလျော်ဝဲချိတ်ဆက်ပြီးတော့ဖုန်းပိုင်ရှင်နဲ့ပတ်သက်တဲ့အရေးကြီးတဲ့အချက်အလက်တွေကိုရယူမျှဝေနိုင်တာကိုကွန်ပျူတာပညာရှင်တွေလေ့လာတွေ့ရှိခဲ့ကြပါတယ် Virginia Tech ကပညာရှင်တွေ၃နှစ်အချိန်ယူပြီးတော့ Android app ပေါင်း3000ကျော်ကိုလေ့လာခဲ့ကြတာမှာဖုန်းပိုင်ရှင်ရဲ့ခွင့်ပြုချက်မလိုဘဲနဲ့ app တွေတစ်ခုနဲ့တစ်ခုဆက်သွယ်နိုင်အချက်အလက်တွေအပေးယူလုံနေတာတွေ့ခဲ့ကြတာပါအချက်အလက်တွေခိုးယူနိုင်တဲ့ app ဆုံးသွယ်တွေအကြောင်းကိုတော့မဆုမျက်မှောင်က blogger တွေပြောစီများအစီအစဉ်မှာတင်ပြထားပါတယ်
လုံခြုံရေးအင်တာနက်လုံခြုံရေးအွန်လိုင်းလုံခြုံရေးဆိုပြီးတနေ့တနေ့မရောအောင်ကြားနေရတာအခုတခါကိုယ့်ဖုန်းနဲ့သွင်းထားတဲ့ app တွေကိုလည်းအားလုံးကလုံခြုံတယ်လို့သတ်မှတ်လို့မရပြန်ဘူးတဲ့ကိုသားညုံကြီ
း Android app တွေတစ်ခုနဲ့တစ်ခုလျှို့ဝှက်ဆက်သွယ်ပြီးတော့ဖုန်းပိုင်ရှင်နဲ့ပတ်သက်တဲ့အချက်တွေကိုသူတို့အချင်းချင်းအပေးယူလုပ်ကြတယ်ဆိုတာလားဗ
ျဟုတ်တယ်လေ Virginia Tech Engineer College ရဲ့ Computer Science ဌာနကတွဲဘက်ပါမောက်ခ Jeffine Chow နဲ့လက်ထောက်ပါမောက်ခ Gan Wang တို့ဦးဆောင်ပြီးတော့လေ့လာတဲ့လေ့လာမှုကနေတွေ့ခဲ့ကြတာရှင်app တွေတစ်ခုနဲ့တစ်ခုဖုန်းပိုင်ရှင်မသိအောင်လို့ဆက်သွယ်လို့ရတဲ့ app စုံတွဲတွေကကိုယ့် smartphone နဲ့အချက်လက်တွေကိုအပြန်အလှန်အပေးယူလုပ်နေကြတာကိုလေ့လာချက်ထဲမှာသွားတွေ့တယ်လေသူတို့က android app ပေါင်းသသိန်းသသောင်းကျော်ကို၃နှစ်ကြာအသေးချာလေ့လာခဲ့ကြပြီးတော့သူတွေတနာစစ်တမ်းပြုစုခဲ့ကြတာ
သူတွေတီတွေက dial drive ဆိုတဲ့ software တစ်ခုကိုတီထွင်ပြီးတော့ google play မှာရနိုင်တဲ့လူသုံးအများဆုံး android app ပေါင်းသသိန်းကျော်နဲ့အနည်းရှိတဲ့ malware app နမူနာတွေကိုစုဆောင်းထားတဲ့ virus share ကနေပြီးတော့ malware app ပေါင်း1000လောက်ကိုလေ့လာခဲ့တာလေဗျ
app တွေတစ်ခုနဲ့တစ်ခုကြားမှာအဆက်အသွယ်လုံနိုင်တယ်ဆိုတာကိုသူတည်တီတွေကအစာရေကတတိထားမိပြီးသားပါတဲ့ဒါမဲ့စနစ်တကျလေ့လာတဲ့ခါကျတော့ app တွေရဲ့အပြုအမူအားဒီလုံခြုံရေးကိုထိခိုက်နိုင်တယ်ဆိုတာကိုသက်သေပြနိုင်ပြီလို့သူတည်တနာစာရန်ကိုပူတွဲရေးတဲ့လက်ထောက်ပါမောက်ခခင်ခွင်းကပြောပါတယ်တစ်ခုနဲ့တစ်ခုဆက်သွယ်ပြီးတော့ဒီအချက်အလက်ဖလှယ်နိုင်တဲ့ app တိုင်းကပိုင်းရှင်မသိအောင်လို့အဲ့ဒီအချက်တွေကိုရနိုင်ဖို့တမင်ထွင်ထားတာဟုတ်ချင်မှဟုတ်မယ်။ဒါပေမဲ့ app အမျိုးအစားပေါ်မူတည်ပြီးတော့မှလုံခြုံရေးအန္တရာယ်ရှိနိုင်တယ်လို့သူကပြောတယ်လေ
။သူတို့ရဲ့လိလာချက်အရတစ်ခုနဲ့တစ်ခုလှုပ်ဝက်ဆက်သွယ်နိုင်ကြတဲ့ app တွေထဲမှာကဏ္ဍနှစ်မျိုးဖြစ်နေတာကိုတွေ့ရတယ်တဲ့။ cyber တိုက်ခိုက်မှုလုပ်ဖို့ရွယ်ချင်းနဲ့ထွင်ထားတဲ့ malware app အမျိုးအစားနဲ့ဖုန်းပိုင်ရှင်ကိုသိပေးစရာမလိုဘဲနဲ့လိုချင်တဲ့အချက်လက်တွေကိုတခြား app တစ်ခုခုကနေပြီးတော့ရယူနိုင်အောင်ထွင်ထားတဲ့ app ဆိုပြီးတော့နှစ်မျိုးတွေ့ရတယ်လို့သူတို့ကပြောတယ်ဗျ။ဒုတိယ app မျိုးကိုဘာကြောင့်အဲ့လိုဖြစ်အောင်လို့ထွင်ထားလဲဆိုတဲ့ရည်ရွယ်ချက်ကိုမသိနိုင်ပေမဲ့အဲ့ဒီ app တွေကလုံခြုံရေးထိခိုက်အောင်လို့တမင်ရည်ရွယ်ထွင်ထားတော့မဟုတ်နိုင်ဘူးလို့လည်းသူတည်သူတွေကတော့ပြောပါတယ
်တကယ်တော့ Android app တွေကိုရနိုင်တဲ့ Google Play ကသူ့ဆိုင်မှာလာတင်တဲ့ Android app တွေကို virus ပါသလားတခြားလုံခြုံရေးပိုင်းစိုးရိမ်စရာတွေဘာတွေရှိသလဲဆိုတာအရင်တော့စစ်ပါတယ် app တစ်ခုချင်းစီကိုစစ်ပေးတာပါအခုလေးလာချက်မှာသွားတွေ့တာက app တစ်ခုချင်းစီကအန်ဒီယံမဟုတ်ဘဲနဲ့ app တစ်ခုနဲ့တစ်ခုချိတ်ဆက်နိုင်တဲ့ app စုံတွဲတွေကလုံခြုံရေးချိုးဖောက်နိုင်တာကိုပါ Google Play ကရေပူရလုံခြုံတယ်လို့သတ်မှတ်ထားတဲ့ app တစ်ခုကို Core smartphone ထဲကို download လုပ်သွင်းလိုက်ပြီးဆိုရင်တချို့ app တွေကတခြား app တစ်ခုကိုဖုန်းပိုင်ရှင်ကိုအသိပေးစရာမလိုဘဲနဲ့သွားဆက်သွယ်တော့တာပဲတဲ့ကိုသားညင်ဦး app တွေတုံးလို့ရှိရင်ကိုစီမှာခွင့်ပြုချက်တောင်းတာမျိုးတွေကြုံမှုရမလားဥမာဒီ Google Maps လို့ရှိရင်ကိုဘယ်နားရောက်နေလဲဆိုတဲ့ location ကိုပြခွင့်ရမလားတို့နောက် Viber တို့ WhatsApp တို့ Facebook Messenger တို့ဆိုလို့ရှိရင်လည်းကိုကင်မရာနဲ့ချိတ်ဆက်ခွင့်ပေးမလားဆိုတာမျိုးခွင့်ပြုချက်တောင်းတာတတိထားမိရမလားအခု app တွေကြတော့အဲ့လိုမျိုးခွင့်ပြုချက်ကိုတကူးတကတောင်းနေတော့ဦးသူတို့လိုမျိုးစုံတွဲလုပ်နိုင်မဲ့နောက် app တစ်ခုကိုသွားချိတ်ဆက်လိုက်ပြီးတော့အဲ့ဒီ app ကရနိုင်တဲ့အချက်လက်တွေကိုလှမ်းတုံးလိုက်တာမျိုးရှင့်
Android app တွေလုံခြုံရေးကိုလေ့လာကြတဲ့ကွန်ပျူတာပညာရှင်တွေက app ပေါင်းသသိန်းကျော်မှာတစ်ခုနဲ့တစ်ခုလျှို့ဝှက်ဆက်သွယ်ပြီးတော့အချက်လက်တွေအပေးယူလုပ်နိုင်တဲ့ app စုံတွဲပေါင်း 23,500 နီးပါးကိုတွေ့ခဲ့တယ်လို့ဦးဆောင်လေ့လာသူတယောက်ဖြစ်တဲ့ Virginia Tech ရဲ့ Computer Science ဌာနကတွဲဘက်ပါမောက်ခ Jeffine Chow က New Scientist သိပ္ပံမဂ္ဂဇင်းကိုပြောတာကိုအဲ့ဒီမဂ္ဂဇင်းဆောင်းပါးထဲမှာဖတ်ရတယ်ဗျ။
အဲ့ဆောင်ပါအရဆိုလို့ရှိရင်ဒီအချက်အလက်တွေကိုလျှို့ဝှက်အပေးယူလုပ်နိုင်ကြတဲ့ Android app စုံတွဲ 23,000 ကျော်တဲ့မှာတစ်ခုမဟုတ်တစ်ခုပါနေတဲ့ app ပေါင်းက54ခုပဲရှိသေးတယ်ကိုသားညုံရဲ့တဘောကတော့အဲ့ဒီ app 54ခုတွေကအချက်အလက်တွေကိုအပေးယူလုပ်နိုင်တဲ့ app စုံတွဲတွေထဲမှာပါနေတာပ
ါပို့ထူတာကဘာမှအရေးမကြီးအသုံးမဝင်တဲ့ app မျိုးတွေကအနည်းအများဆုံးဆိုတာပဲမဆွေးမမော
စာရန်ပူတွဲပြုစုတဲ့လက်ထောက်ပါမောက္ခဂင်ဝန်းက The Hill သတင်းဒီ website ကို app တစ်ခုကိုဥပမာပေးပြီးပြောပြခဲ့ပါတယ်။လက်နှိပ်တံမီးလိုမျိုးသုံးနိုင်အောင်လုပ်ထားတဲ့ flashlight app ဆိုလို့ရှိရင်သူ့ကိုသုံးနိုင်မှုအတွက် internet ဆက်သွယ်မှုမလိုသလိုဖုန်းပိုင်ရှင်ဘယ်နေရာရောက်နေသလဲဆိုတာကိုလည်းသိကြမလို့ပါဘူးတဲ့။ဒါပေမဲ့ flashlight app ကဒီဖုန်းထဲကတခြား app တစ်ခုကိုသွားချိတ်ပြီးတော့ဖုန်းသုံးတဲ့သူဘယ်နာရောက်နေသလဲဆိုတာသိအောင်လုပ်တယ်တဲ့။ဒါလည်းမကောက်ဘူး။နောက် app တစ်ခုကိုပါအဲ့ဒီအချက်လက်ကိုလက်ဆင့်ကမ်းလိုက်နိုင်သေးတယ်တဲ့မဆွေးမမော
။ကိုယ်ပသူဘဝဖြစ်တဲ့ဘန်ဒီယာရောက်နေတဲ့ဆိုတဲ့အချက်လက်မျိုးတွေကိုရယူဖလှယ်ကြတာများတာကိုတွေ့ရတယ်လို့လက်ထပ်ပါမောက်ခဝင်းကပြောတာကိုတဟိလျက်ဆောင်းပါးထဲမှာကိုးကားဖော်ပြထားတာပါကိုယ့်ရဲ့ smartphone နဲ့ပတ်သက်တာပဲဖြစ်ဖြစ်ကိုနဲ့ပတ်သက်တာပဲဖြစ်ဖြစ်လျှို့ဝှက်ထားတဲ့အချက်လက်တွေကို app စုံတွဲတွေက online ပေါ်မှာလွယ်လွယ်ရှားနိုင်အောင်လုပ်ပေးနေတာကိုတွေ့ရတယ်လို့သက်ဆိုင်တဲ့ app ပဲတည်တဲ့အရေးကြီးတဲ့အချက်တွေကိုတခြား app တစ်ခုကရယူနိုင်ခွင့်ပေးတာမျိုးတွေလည်းတွေ့ခဲ့တယ်တဲ့အထူးသဖြင့်ကိုကြိုက်တဲ့ဖုန်းခေါ်တဲ့အသံထည့်နိုင်တဲ့ app တို့နေဆွဲတို့အချိန်တို့ကိုကိုကြိုက်တယ်လို့ပေါ်အောင်လုပ်ပေးတဲ့ widget app တို့နောက် emoji app တို့ကအန္တရာယ်အများဆုံးပဲတဲ့ကိုသားညုံရဲ့
smartphone သုံးတဲ့သူတွေအနေနဲ့အရေးမကြီးဘူးမလို့ထင်လို့ရှိရင် app တွေကိုကိုယ့်ဖုန်းထဲမှာ download မလုပ်တာအကောင်းဆုံးပါပဲနောက်ဒီ app တွေကတောင်းတဲ့ခွင့်ပြုချက်တွေကိုလည်းအသေးစားကြည့်ပြီးမှခွင့်ပြုချက်ပေးသင့်ပါတယ
် cyber လုံခြုံရေးအတွက်ဆောင်ရွက်နေတဲ့ defense advanced research project agency ရဲ့ရန်ပုံငွေနဲ့အခုလေးလာမှုကိုလုပ်ခဲ့ကြတာပါဗာဂျီးနီးယားတက်ကကွန်ပျူတာပညာရှင်တွေအပြင် Southern Illinois တက္ကသိုလ်ကဒီလက်ထောက်ပါမောက်ခတယောက်လဲအဲ့ဒီလေးလာမှုထဲမှာပါပါတယ်။သူတို့ရဲ့လေးလာတွေးရှိချက်စစ်တမ်းကိုဒီ UAE ရအဘူဒါဘီမှာလုပ်ခဲ့တဲ့ကွန်ပျူတာဆက်သွယ်ရေးလုံခြုံရေးဆိုင်ရာအာရှညီလာခံမှာဧပြီလဆန်းကပဲစာတမ်းတင်ခဲ့ကြပါသေးတယ်
။ Android စနစ်သုံးဖုန်းတွေထဲက App တွေတစ်ခုနဲ့တစ်ခုဆက်သွယ်ပြီးတော့အချက်လက်တွေကိုဘယ်လိုမျှော်ဝေနိုင်တယ်လဲဆိုတာနဲ့ပတ်သက်လို့ပထမဆုံးစနစ်တကျအခြေချင်းပြန်ပြန်လေးလာတဲ့လေးလာမှုလည်းဖြစ်တယ်ဗျ။လက်ရှိမှာဒီ application တွေရဲ့လုံခြုံရေးနဲ့ပတ်သက်တဲ့စီမင်းစည်းကမ်းတွေကတိတ်ပြီးတော့တင်းတင်းကြပ်ကြပ်မရှိလာသေးတော့သူတည်သူတွေကသူတို့ရဲ့သူတည်သနာစာတန်းကနေပြီးတော့ app ဖန်တီးတဲ့ဒီ software developer တွေအနေနဲ့ပို့ပြီးလုံခြုံစိတ်ချရတဲ့ application တွေဖန်တီးဖို့စဉ်းစားသုံးသပ်မယ်လို့ပြောလိုက်တယ်လို့ပြောကြပါရစေ
။ဖုန်းပိုင်ရှင်တွေအနေနဲ့လည်းကိုယ့်ဖုန်းထဲ download လုပ်တဲ့ application ကဘာလဲဆိုတာကိုပို့ပြီးတော့သတိရှိသွားကြလိမ့်မယ်လို့မျှော်လင့်တယ်လို့လည်းသူတည်သူတွေကပြောကြပါရစေ။နောက်ပြီးတော့ဒီ App Store တွေအနေနဲ့လည်းသူတို့စီမှာရယူနိုင်မဲ့ App တွေကိုတခုချင်းစီလုံခြုံမှုရှိမရှိစစ်မဲ့အစား Virginia တက်ကသူတည်သူတွေလုပ်တယ်လို့မျိုး App တွေတခုနဲ့တခုတွဲပြီးတော့မှ App စုံတွဲတွေကဘလို့လုံခြုံရေး Hardware တွေရှိနိုင်မလဲဆိုတာကိုစမ်းစစ်သင့်ပြီလို့ပညာရှင်တချို့ကလည်းထောက်ပြနေကြပါတယ်ရှင
်လောကရေပြောသမျှအစီအစဉ်ကိုတင်ဆက်ပေးလိုက်တာပါခရော့တတန်ယောင်သတင်းလောအစီအစဉ်ရဲ့အလဲပါမအေးတန်တာကျော်ကစူးစီးတင်ပြချပါတယ်
မင်္ဂလာပါရှင်။အားလုံးစိတ်နဲ့ပျော်ရွှင်ပေါ်ပါကြပါစေ။ဒီတစ်ပတ်တက်တဲ့အောင်သတင်းတော်မှာတော့2019ခုနှစ်အတွင်းထင်ပေါ်ကျော်ကြာသူတွေရဲ့အတိုင်းဝိုင်းတွေကအချစ်အလွန်ဇက်လန်းတွေအကြောင်းပြောပြပေးသွားမှာဖြစ်ပါတယ်။ဒီကနေ့2019ခုနှစ်အတွင်းမှာကမ္ဘာနာမည်ကျော်ထင်ပေါ်သူတွေအတိုင်းဝိုင်းမှာမင်္ဂလာပွဲတွေဆေးဆက်ပွဲတွေတော်တော်တွေ့ရသလိုရှင်သွေးတွေလည်းမွေးဖွားကြပြီးတော့အိမ်တော်ကြီးအခွဲပြဲတွေနဲ့အသေးခွဲဇက်လန်းတွေလည်းဖြစ်ခဲ့ကြတာမနေမနော်ပါနော်2019ခုနှစ်ရဲ့လူစိတ်အဝင်စားဆုံးအချစ်ဇက်လန်းတစ်ပုဒ်ကိုပြောပါဆိုရင်တော့ဗြိတိရှ်တော်ဝင်မင်းသားဟယ်ရီနဲ့အမေရိကန်နိုင်ငံသူရုပ်ရှင်မင်းသမီးမေဂန်မတ်ကယ်တို့ရဲ့ဇက်လန်းလို့ပဲပြောရမှာပါဗြိတိန်တော်ဝင်မင်းသားကအမေရိကန်ပြည်အောင်စုကရုပ်တံဇက်လန်းတွေမင်းသမီးမေဂန်မတ်ကယ်နဲ့တရားဝင်ဆက်ဆက်လိုက်တာကိုဘွားတော်ဘီယင်မာကြီးကခွင့်ပြုလိုက်တဲ့အဖြစ်ကတော်ဝင်မိသားစုအတွက်တကယ့်ကိုထူးခြားတဲ့လူမှုရေးရာပြောင်းလဲမှုတစ်ခုလို့အများကရွှေ့မြင်ပါတယ်သူနဲ့အခုဆက်ဆက်တဲ့မေဂန်မတ်ကယ်ကရုပ်ရှင်မင်းသမီးဖြစ်တဲ့အပြင်အိမ်နောင်ကွဲတစ်ခုလည်းဖြစ်ပါရင်ဗြိတိရှ်ထင်းနှံအမွေတွေနံပါတ်5နေရာမှာရထားခင်ရတဲ့အသက်33နှစ်အရွယ်ဟယ်ရီကတငယ်ချင်းတွေစီကတစ်ဆင့်မေဂန်မာကယ်နဲ့2016ခုနှစ်နှစ်လယ်မှာတွေ့ခဲ့ကြတာဖြစ်ပြီးတော့2019စက်တင်ဘာမှာတော့ကနေဒါကအကစားပွဲတော်တစ်ခုစီကိုသူ့ရဲ့ချစ်သူကိုခေါ်လာပြီးတော့လူပုံလယ်မှာပွဲထုတ်ခဲ့ကြပါတယ်။အဲ့ဒီအချိန်ကစပြီးတော့သူတို့ရဲ့တင်းကိုလူတွေတော်တော်လေးကိုအာရုံစိုက်ပြီးတော့စိတ်ဝင်စားနေကြတာပါ။2019မေလတုန်းကတော့အရင်က Victoria Secret Model Marinda Gar ကလူငယ်တွေအရင်ကြိုက်တဲ့ Snapchat application ရဲ့အမှုဆောင်အရာရှိ Even Speaker ကို Los Angeles မှာလက်ထပ်လိုက်ပါရင် Pirates of the Caribbean တွေကဒုတိယကောင်းဆောင်မင်းသား Orlando Bloom နဲ့အိမ်ဆောင်ရေး၃နှစ်အကြာမှာကားလေးတစ်ယောက်ရပြီးကွဲသွားပြီးတဲ့နောက်မှာအခုတစ်ခေါက်ကသူ့ရဲ့ဒုတိယအိမ်ဆောင်ဖြစ်ပါတယ်မမမီယာရုပ်ရှင်ကားတွေကမင်းသမီးချော်လေး Amanda Seyfried ကတော့သူ့ရဲ့ချစ်သူမင်းသား Thomasဆော်ရော့စကီနဲ့လက်ထပ်ပြီးတော့တနည်းထင်ပါပဲသူတို့ရဲ့ပထမအဦးဆုံးရင်းသွေးလေးကိုဖွင့်မြင်ပါရဲ့ ကဘာတလုံးမှာနာမည်ကြီးနေတဲ့ Game of Thrones ရုပ်သံဇာတ်လမ်းတွေမှာပါဝင်တရုပ်ဆောင်ကြတဲ့ဗြိတိသျှမင်းသမီး Rose Leslie နဲ့အဲ့ထဲကခေါင်းဆောင်မင်းသား Kit Harington တို့နှစ်ဦးကတော့ ရုပ်ရှင်ထဲမှာမင်းသမီးကတည်သွားပြီမယ်လေအပြင်မှာတော့ပြီးခဲ့တဲ့စက်တင်ဘာမှာပဲသူတို့ဆေးဆက်လိုက်ကြတာပါသူတို့ရဲ့ဆေးဆက်သတင်းကိုဗြိတိသျှထုံးတမ်းစင်လာကိုလိုက်ပြီးတော့ Times သတင်းစာမှာကြေညာခဲ့ပါတယ်ဒါပေမဲ့2019ခုနှစ်ကတော့အချစ်ချစ်တက်တဲ့ထုံးမှုတွေနဲ့နှစ်တစ်နှစ်မဟုတ်ပါဘူးနော်ကွေးကြပြေးကြတဲ့အစည်းအဝေးမှာတော့ Paris of the Caribbean ကခေါင်းဆောင်မင်းသားဂျော်နီဒက်နဲ့သူ့ရဲ့ဇနီးဖြစ်တဲ့မင်းသမီးအမ်ဘာဟတ်တို့ရဲ့အဆင်မပြေတဲ့အိမ်ဆောင်ကြီး ဇန်နဝါရီလမှာပဲတရားဝင်ကွာရှင်းနိုင်ခဲ့ပြီးတော့အဆုံးသတ်သွားခဲ့ပါတယ်ဒီမှာခမုံးဖြစ်တဲ့ဂျော်နီဒက်ကဇနီးတဲ့ကိုဇနီးစရိတ်ဒေါ်လာ8000ပေးလိုက်ရပြီးတော့အဲ့ငွေတွေအားလုံးကိုလှုပ်ပြစ်မယ်လို့သူ့ကိုတော်တော်လေးကိုစိတ်ဆိုးနေတယ်မင်းသမီးအမ်ဘာဟတ်ကပြောပါတယ်ဘောင်းဟာဘာရုပ်ရှင်ကားတွေကမင်းသားဘန်အက်ဖလက်စ်ကတော့သူ့ရဲ့ဇနီးဖြစ်တဲ့မင်းသမီးဂျန်နီဖာဂါ င်ညာခဲ့တာပါဒါမဲ့သူတို့ပြန်ပေါင်းထုတ်ဖို့တော်တော်လေးကြိုးစားခဲ့ကြပြီးတော့အခုနှစ်နှစ်အကြာ2018ခုနှစ်မှာတော့သူတို့ရဲ့စာရဲစာရန်ကိစ္စရဲ့အပြည့်အပြည့်နဲ့တရားဝင်ကွာရှင်းနိုင်ခဲ့ကြပါတယ်နာမည်ကြီးအမေရိကန်မင်းသမီးတစ်ဦးဖြစ်တဲ့ Scarlett Johansson ကလည်းခမုန်းဖြစ်တဲ့ပြင်သစ်တင်တာ Homan Durin နဲ့ကွဲမယ်ဆိုပြီးတော့နယူးယောက်တရားရုံးမှာရှောက်ထားထားပါတယ် Scarlett Johansson ကDeadpool ရုပ်ရှင်ထဲကမင်းသားဖြစ်တဲ့ Ryan Reynolds နဲ့လည်း2008ခုနှစ်ကနေပြီးတော့2012ခုနှစ်အထိပေါင်းသင်းခဲ့ပါတယ်ရောင်းတဲ့နော်အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီသတင်းတော်ကိုရုပ်ရောအတန်ရောအပြည့်စုံကြည့်တင်နေဆိုရင်တော့ရုပ်မြင်သံကြားမှာတနင်္လာရီမနေ့တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်။ I'll have my own yacht. I'll have my own jet. Take it on the side and bright red.
နုပညာလောကနဲ့ထင်ရှားစွာကြားသူရဲ့သတင်းတူတူထထော်တွေကိုမအေးတနာကျော်ကစူးစီးတင်ပြသွားတာပါရှင်အခုတော့သူယုံကြည်ရအစီအစဉ်ရဲ့အလဲပါခုတစ်ပတ်စီစဉ်မှာတော့ Fulbright ပညာသင်ဆုနဲ့ New York ပြည်နယ် Science Juice Tech တို့မှာအုပ်ချုပ်ရေးဆိုင်ရာမဟာဘွဲ့တင်နန်းတက်နေတဲ့ကိုအောင်နေမုန်းကဘာကိုယုံကြည်တယ်လဲဆိုတာနားဆင်ကြပါမယ်မမိုးဖြူကစီစဉ်တင်ဆက်ထားပါတယ
်ဒီပြောချင်တာကအဂတိလိုက်ဆောင်မှုကိုလုံးဝတိမခံတင်ဘူးဆိုတော့ကျွန်တော်ရဲ့ယုံကြည်ချက်ကိုကျွန်တော်ပြောချင်ပါတယ်ကျွန်တော်တို့မြန်မာနိုင်ငံအနေထားမှာဆိုလို့ရှိရင်ဌာနတိုင်းအစင်တိုင်းပေါ့နော်ဒေသတိုင်းမှာလို့အကျင့်ပြချဆောင်မှုတွေလက်ပြီးလက်ရမှုတွေကကြကြဝုံဝုံကိုတွေ့နေရတယ်ပေါ့နော်မြန်မာနိုင်ငံဆိုလို့ရှိရင်ဒီတစ်ကမ္ဘာလုံးမှာဒီအကျင့်ပြချဆောင်မှုနဲ့ပတ်သက်ပြီးတော့မှဒီ Transparency International ကလုပ်ထားတဲ့အထက်မှာဆို139နေရာလောက်ထိကိုကျွန်တော်ရောက်နေအရှိတောင်အောင်ရှောက်မှာဆိုလို့ရှိရင်ဗီယက်နမ်ပြီးလို့ရှိရင်အာဂလိဇာမှုအစိုးဆုံးနိုင်ငံဖြစ်နေတယ်ပေါ့ဗျာအဲ့တော့ဟိုလော်တီတောင်ဖြစ်လဲဆိုလို့ရင်ကျွန်တော်တခါတုန်းကကျွန်တော်တို့ယူပါမှာပေါ့ဗျာဒီရဲစခန်းမှာသွားပြီးတော့ဒီထောက်ခံတာသွားတောင်းတယ်ပေါ့အဲ့တော့ပုံမှန်အပြင်သူတို့ကဘေးနားမှာနေပြီးတော့အလူခံပုံးလို့ပုံစံမျိုးခြားထားနေရတယ်ရှိတယ်သူတို့ကထောက်ခံတာပြေးလိုက်ရတဲ့အတွက်ကြောင့်မလို့သူတစ်ဖက်ကငွေလိုချင်တယ်ပေါ့နော်ဒါ2000ပဲဖြစ်ဖြစ်3000ပဲဖြစ်5000ပဲဖြစ်သူတို့လိုချင်တယ်လက်ဖေးဖို့လို့ပုံစံမျိုးပေါ့ဗျာအဲ့တော့ကျွန်တော်စဉ်းစားတာကတော့ကိုနှစ်နှစ်လလစောင်းထင်းလာတဲ့ဒီကိုချင်းတရားကိုပေါ့နော်ဒီတရားစခန်းကထောက်ခံချက်ပေးဖို့အတွက်ကျွန်တော်ပတ်စံ2000နဲ့သွားဝယ်တယ်လို့ဖြစ်နေပေါ့နော်ကျွန်တော်ကကိုချင်းတရားမရှိတဲ့အတွက်ကြောင့်မသွားဝယ်တယ်လို့ခံစားရတယ်အဲ့တော့ကျွန်တော်မပေးဘူးပေါ့နော်အဲ့လိုပုံစံမျိုးရှိရနောက်ပြီးတော့ဟို contract လုပ်ငန်းတွေဆိုလို့ရှိရင်ဒါ3000ဘိုးလောက်ကိုဒါဟိုရအောင်တော့ဒါ3150ပေါ့နော်ဒါတက်ဆိုင်သူကိုသွားပေးရအောင်ကျွန်တော်ကြားဘူးတယ်ဗျအာကြုံလဲကြုံဘူးတယ်ပေါ့နော်နောက်ပြီးတရားရုံးစနစ်တွေပေါ့ဗျအထူးသဖြင့်ဒီလူတွေကတရားမျှတရေးအတွက်တရားရုံးကိုတောင်းကြတယ်ပေါ့နော်ဒီဒါပေမဲ့ခက်တာကတရားမျှတရေးကိုဆောင်ရွက်ပေးတဲ့အဖွဲ့အစည်းကိုယ်တိုင်ကိုတကယ်ကိုချင်းပြချာစားနေတယ်အာလက်ပီလက်ယူမှုတွေတကယ်ကိုချက်ချင်းဝုံပေါ့နော်ဒါလက်ပီလက်ယူမှုလုံးဝမတွေ့တဲ့နေရာမှာအများဆုံးတွေ့နေရတဲ့အနေဒါလေးကျွန်တော်တို့စကောင်းစားပဲကြုံရတယ်ပေါ့နော်အဲ့တော့ဒီကျွန်တော်တို့ဒီဟောင်ကောင်တို့လိုပေါ့ဗျာဒီတော့အာရှမှာနေပြီးတော့မှအကောင့်နဲ့လက်ပိလိုက်မှုအားနေတဲ့နိုင်ငံတွေမှာဆိုလို့ရှိရင်တို့ကဒီလက်ပိလိုက်မှုတိုက်ဖြည့်ရေးလုပ်တဲ့နေရာမှာတကယ်လက်ပိလိုက်ယူတာတို့ဒီကျင်းပြချစားတာတို့လုံးဝတိမခံပဲနဲ့ကျွန်တော်တို့တွေ့ရင်တွေ့တယ်လို့တို့အနေနဲ့ဒီပေါ့နော်ဒီမျက်နှာမလိုက်ပဲ
ကျွန်တော်တို့အပြစ်ပေးတယ်အရေးယူတယ်အဲ့လိုမျိုးတွေလှုပ်လိုက်တဲ့အတွက်ကြောင့်မလို့နောက်ပြီးတော့ဒီအာဂလေးစာမုန်တိုက်ဖြဲရေးအဖွဲ့တွေကိုလည်းသူတို့ကဒီတင်းတော်တဲ့အာနာတွေအထားတယ်ပေါ့နော်ဒီရဲတွေကိုလည်းသူတို့ကရေးယူလို့ရတဲ့နေထားတွေလှုပ်ထားတဲ့ခါကျတော့ဟိုမန်တကယ်ဟိုအာဂလေးစာမုန်ရော့ကြသွားတယ်ဒီသူတို့ရဲ့အဆင့်ကကာတာခွာလောက်မှတက်လာတဲ့ဟာမျိုးတွေကျွန်တော်ကြားရတယ် ဒီအချင်းပြချာချာမှုဆိုတာငါတို့နဲ့လုံးဝဆန့်ကျင်ဘက်ဖြစ်တယ်လုံးဝလုံးလုံးမရဘူးဆိုတာဟာသူတို့ရဲ့စိတ်ထဲမှာကိန်းအောင်းနေပေါ့နော်မိုင်းစ်မိုင်းဆက်ထဲမှာအဲ့လိုပုံစံမျိုးကျွန်တော်အရင်သဘောကြားတယ်ပေါ့ညာအဲ့တော့ဒီကျွန်တော်အဓိကပြောချင်တာကတော့ဒီမြန်မာနိုင်ငံမှာလဲကျွန်တော်တို့ဒီအောက်တိုဘာလ3ရက်နေ့တိုက်ဖြတ်ဖို့လိုနေတယ်ဒီနိုင်ငံတော်ရဲ့ပတ်စံတင်ငွေတွေ budget တွေပတ်ဂျက်တွေပန်းနာတွေအကုန်လုံးကဒါလုံးဝဒီလေလွတ်နေပုံတော့လေလွတ်နေဖြစ်နေတယ်ဟိုဆုံးရှုံးနေရတယ်ပေါ့ဗျနေပေါ်မြောင်နောက်ပြီးလူကြီးအကျဉ်းစာတွေဒါပျက်စီးလာတယ်အဲ့ဒါတို့တိုက်ဖြတ်ဖို့တို့ကလုံးဝတိမကန်တဲ့မူဝါဒတွေပေါ့နော်ဒီအချင်းပြချာစားမှုတွေလုံးဝတိမကန်တဲ့မူဝါဒတွေကိုချပြီးတော့လုပ်ဖို့လိုအပ်တယ်လို့ကျွန်တော ਨੇ ယုံကြည်ရပြ
အဲ့နောက်ဆုံးကတော့ကျွန်တော်ဒီပြောနေတာကတော့ဒီအချင်းပြချာစားမှုဟာဟိုဘောနော်ဒီယုံစရာကောင်းတဲ့သဘောတရားတစ်ခုပါလားဆိုပြီးတော့မှဌာနတိုင်းနေရာတိုင်းဒေသတိုင်းမှာလူတွေရဲ့စိတ်ထဲမှာစွဲသွားအောင်ထိကျွန်တော်တို့လုပ်ဖို့လိုအပ်တယ်လို့ကျွန်တော်ကြည့်ပါတယ်အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရကဏ္ဍအတွက်ဘယ်လိုအကြောင်းအရာမျိုးမှမဆိုကိုယုံကြည်ရလေးတွေကိုပါဝင်ဆွေးနွေးပြီးဖို့ info@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
်မမိုးဖြူစီစဉ်တင်ဆက်ထားတဲ့သူယုံကြည်ရအစီအစဉ်ကိုထုတ်လွှင့်ပေးလိုက်တာပါ VOA ကနေအခုထုတ်လွှင့်ပေးခဲ့တဲ့တနအိစအစီအစဉ်ကိုအစီအစဉ်ပြပချင်းမြန်မာစံတော်ချိန်ည10:00နာရီနဲ့17:00နာရီထိလိုင်းဒိုမီတာ30နဲ့51တို့ကနေအစအဆုံးပြပြီးတော့ထုတ်လွှင့်ပေးသွားအောင်ပါခုတော့ကြာရှည်နေတဲ့အချိန်တွေနောက်ဆုံးရသတင်းအကျဉ်းချုပ်ကိုမတင်ကြီးထိုက်ကပြောပြပေးပါအောင်ကက်သလစ်ခရစ်ယာန်သာသနာပိုင်ဖိုးယဟမင်းကြီးဖရန်စစ်ရဲ့ဆင့်ပီတာကျောင်းတော်ရဲ့လာတာဆောင်ကနေအစင်လာခရစ်မတ်နေ့ဟောကြားချက်ဖြစ်တဲ့ RBOB မြို့တော်နယ်ကဘာကိုမင်ကြားချက်မှာတော့ဂျေရုဆလင်အတွက်ငြိမ်းချမ်းရေးကိုရီးယားကျွမ်းဆွယ်မှအပြန်အလှန်ယုံကြည်မှုရှိရတို့ကိုတိုက်တွန်းဟောကြားခဲ့သလိုကမ္ဘာတစ်လွှာပဋိပက္ခတွေအတွင်းကလေးငယ်တွေခံစားကြရတဲ့အတ္တဒုက္ခတွေကိုလည်းအလေးထားပြီးမြင့်ကြားခဲ့ပါတယ်။မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကိုမကြာခင်ကသွားရောက်ခဲ့တဲ့ပိုယဟမင်းကြီးကဒေသကလူနည်းစုတွေကိုလူကုန်တိုက်ခါနဲ့အညီနေထိုင်နိုင်ရေးနိုင်ငံတကာအတိုင်းဝိုင်းဘက်ကဆက်ပြီးဆောင်ရွက်သွားဖို့ညွှန်လင်းကြောင်းလည်းမြင့်ကြားခဲ့ပါတယ်။မြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့ပယ်တင်းကတ်ဒုံးကျည်အစီအစဉ်တွေနဲ့ပတ်သက်တဲ့တင်းမာမှုတွေကိုငြိမ်းချမ်းစွာဖြေရှင်းဖို့ဆန္ဒရှိတဲ့အကြောင်းရုရှားနဲ့တရုတ်နိုင်ငံတို့ကအရေးအမြတ်ပြောကြားလိုက်ပါတယ်။ကိုရီးယားကျွမ်းဆွယ်မှာစစ်ပွဲတွေကိုဘယ်သူမှလိုလားမှမဟုတ်တဲ့အကြောင်းအမေရိကန်ပြည်ထောင်စုအနေနဲ့လည်းဒီကိစ္စကိုစီးရင်နီးလန်းနဲ့ချင်းကပ်ဖြေရှင်းဖို့အစီအစဉ်မရှိဖို့မျှော်လင့်တဲ့အကြောင်းရုရှားနိုင်ငံသားရေးဝန်ကြီးဆာဂေးလာဗရော့ကနိုင်ငံပိုင်မီဒီယာမှာပြောဆိုပါတယ်။ကိုရီးယားကျွမ်းဆွယ်မှာတင်းမာမှုတွေကိုရှော့ချနိုင်ရေးနိုင်ငံအားလုံးတို့ကအပြုသဘောဆောင်ထိန်းသိမ်းဆောင်ရွက်ရမှာဖြစ်တယ်လို့တရုတ်နိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရကလည်းဒီကနေ့ပြောဆိုပါရယ်အာဖဂန်နစ္စတန်နိုင်ငံကာဘူးမြို့မှာတင်းနှင်းလာနေအစောပိုင်းမှာအသေးခံဘုံးခွဲတက်ခတ်ခံရတာကြောင့်ထောက်လိုင်းရရရှိ2ဦးနဲ့အရက်သား4ဦးသေဆုံးခဲ့ရပြီးနောက်ထပ်2ယောက်ဒဏ်ရာရခဲ့တယ်လို့အာဖဂန်တာဝန်ရှိသူတွေကပြောပါရယ် တဲ့ရင်အချင်းချုပ်ကိုမတင်ရထက်ကကြီးညာပေးခဲ့တာပါ။ဒီညအတွက်အစီအစဉ်ထုတ်လို့ရမှုကမဆုံမွန်ဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Joe Gill ဖြစ်ပါတယ်။ VOA American အတန်းမနေ့ကမြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်မနေ့6:00-8:00ထိလိုင်းဒိုမီတာ30.40-48.50နဲ့လိုင်းလမီတာ190တို့ကနေဖန်ယူနာဆင်နိုင်ကြပါလိမ့်ရှင်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းပျော်ရွှင်ချမ်းမြေ့စရာ Christmas ညချမ်းဖြစ်ကြပါစေ။ VOA ဝအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျမနင်္ဂလာပါ။
This program has come to you from the Voice of America, Washington.